Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရက်2019ခုနှစ်ဧပြီလ23ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51ပထမနာရီဝက်မှာတော့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမိတ်ဆက်စင်နဲ့ကျွန်တော်ကြော်တင်ပြပြမှာပါ။ကိုဝါလုံးနဲ့ကိုကျော်စိုးဦးရဲ့ယူကန်ကိုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့ပေါ်လူခွင့်ရေးဖွဲ့တွေကဝေဖန်ရှုတ်ချကြပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာဆွန်လမှာပြည်တည်နဲ့ပြည်နှင်နိုင်ငံတွေကိုတောက်ဖို့ရှိပါတယ်။အီရန်ကနေဂျင်နန်ဝယ်နေတဲ့နိုင်ငံတွေကိုအမေရိကန်ကတန်ခတ်ရေးချိမဲ့ပေါ်တရုတ်ကပြစ်တင်ဝေဖန်လိုက်ပါတယ်။ဒီတင်းတွေနဲ့အတူတခြားစီမံစာအုပ်ထိတန်းတင်းတွေကိုလည်းပြရပါမယ်ခင်ဗျာ။
အခုညပိုင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းစာရီးဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒေသခံရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အယူခံပတ်လည်ခံရတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့အစိုးရဘက်ကပြက်ကွက်မှုဖြစ်တယ်လို့ဒေသရင်းလူခွင့်ရေးလှုပ်ရှားသူတွေကရှုမြင်ပါတယ်
It was the Myanmar authorities' chance to return justice and prove that they value freedom of expression, but they failed to do so.
လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ရဲ့သတင်းနဲ့ဆက်သွယ်ရေးတာဝန်ခံရဲ့သဘောထားအမြင်နဲ့အတူတခြားအမှတ်ချက်တွေကိုလည်းနှာစင်ကြရပါမယ်။ကချင်ပြည်နယ်ဘက်မှာတော့၆စိမ့်တွင်းမြေပြိုကျရာမှာရွှေညွန့်တွေကြားလူရာနဲ့ချီပြောက်ဆုံးနေပြီးအသက်ရှင်ရပြန်တွေ့ရဖို့မလွယ်တဲ့အကြောင်းနဲ့အာနာပိုင်တွေဘက်ကကယ်ဆယ်ရေးလုပ်ငန်းအားနည်းတဲ့အကြောင်းဒေသခံတွေကတုံ့တက်ကြပါတယ်။အကျဉ်းဦးစီးဌာနကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားမရှိကြောင်းထုတ်ပြန်ချက်အပေါ်နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့တုံ့ပြန်ချက်တွေကိုလည်းနှာစင်ကြရမှာပါ။ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်တွေရှိပါတယ်ရှင်။အခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်
။ထောင်နောက်ကနေစီချမှတ်ခံထားရတဲ့ Writers သတင်းတော့ကိုပါလုံးနဲ့ကိုကျော်စိုးဦးရဲ့ယူကန်ကိုနေပြည်တော်တရားလွှတ်တော်ချုပ်ကဒီကနေ့ပယ်ချလိုက်တဲ့ပေါ်လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ရှုတ်ချကြပါတယ်။မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးပမောက္ခရန်ရင်းလီကမြန်မာနိုင်ငံမှာတရားဥပဒေအောင်မြင်မှုမရဘူးလို့ထွက်တာမှရေးပါတယ်။နိုင်ငံတကာလူမျိုးချမ်းသာဝင်အဖွဲ့ EI ရဲ့အရှိနဲ့အရှိတောင်အစဒေသဆိုင်ရာညွှန်ကြားရေးမှူးနီကိုလတ်စ်ဘူကလင်ကဝါလုံးနဲ့ကျော်စိုးဦးရဲ့ယူကန်ကိုတရားလွှတ်တော်ချုပ်ကပယ်ချလိုက်တာဟာစိုးရွားတဲ့တရားမမျှတမှုဖြစ်ပြီးမြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အတွက်အမှောင်ဖုံးတဲ့ဒိဋ္ဌိဖြစ်ပါတယ်။ရခိုင်ပြည်နယ်မှာစစ်ဖက်ရဲ့ရက်စက်တဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတီးခြားလွတ်လပ်တဲ့ဘယ်လိုသတင်းရေးသားမှုမျိုးမှမရှိစေရဘူးလို့အာဏာပိုင်တွေကအခိုင်အမာစိုးပြက်ထားတာကိုဒီမှုကပြနေပါတယ်။နိုင်ငံရဲ့တရားရေးစနစ်တန်ဖိုးရိုးရော့ကျဆင်းစေမှာကိုတော့မှထဲမတွက်ပဲလှုံ့ဆော်နေကြတာပါလို့ဒီကနေ့ရွှေနယ်ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။လူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ရဲ့အာဆဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူးဖီလီရောဘတ်ဆန်ကကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဆက်ပြီးအကျဉ်းချနေတာဟာဒေါ်အောင်ဆန်းစုကြည်ဦးဆောင်မှုအောက်မြန်မာနိုင်ငံရဲ့ဒီမိုကရေစီဘယ်လောက်တောင်မှားယွင်းနေလဲဆိုတာကိုပြနေတယ်လို့ပြောပါတယ်။မီဒီယာလူလောက်ခွင့်နဲ့ပတ်သက်ရင်မြန်မာစစ်ဖက်ရောအရတအဆွေရရောဟာသူတို့ရဲ့လွဲချော်တဲ့အုပ်ချုပ်မှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်ဘယ်လိုမျိုးကုန်ထုတ်တာမျိုးကိုမဆိုရှင်းပြဖို့ဆုံးဖြတ်ထားတာမှတူညီကြပုံရတယ်လို့ဖီရောဘတ်ဆန်ကပြောပါတယ်။လူအခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်မှများဖွဲ့ EPHR ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ်ချားလ်စ်ဆန်ဒီယာဂိုကတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်အပေါ်အကြီးအကျယ်စိတ်ပျက်တဲ့အကြောင်းဒီသတင်းထုတ်တွေကိုပြစ်ဒဏ်စီရင်တာဟာရခိုင်ပြည်နယ်နဲ့နိုင်ငံတွင်းတခြားနေရာတွေမှာဖြစ်နေတဲ့ရက်စက်တဲ့လူရွက်တွေနဲ့ပတ်သက်ပြီးသတင်းထိန်ချန်ဖို့လုပ်တဲ့အစိုးရရဲ့နောက်ထပ်နည်းလမ်းတစ်ခုဖြစ်တယ်လို့ဒီကနေ့ရက်စွဲနယ်ပယ်ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးရဲ့ယူကန်ကိုတရားလွှတ်တော်ချုပ်ကပယ်ချတာရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးနဲ့ဒေါင်းတို့မျိုးဆက်တန်ကြအဖွဲ့ဝင်တွေကိုမကြသေးခင်ငါးပဲဖမ်းဆီးတာအေယာဝတီတင်ဌာနအယ်ဒီတာဦးရဲနီနဲ့တခြားသတင်းထုတ်တွေကိုတရားဆက်ဆိုထားတာတွေဟာဒလစော်ထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာတိခံမှုမရှိတာပိုတိုးလာနေတာကိုပြနေတယ်လို့ဒီကနေ့ထုတ်ပြန်ချက်မှပြောထားပါတယ်။တရင်တော့နူးရဲ့ယူကန်ကိုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့တရင်ပြုချက်ကိုနောက်ပိုင်းမှာထုတ်လွှင့်ဖို့ရှိပါရခင်ဗျာ
။တိဗက်လင်္ကာနိုင်ငံမှာတင်းရည်နေတုန်းကခရီးရန်တွေထုတ်မြတ်ထားတဲ့ Easter Sunday နေ့မှာတော့လူပေါင်းအယောက်300ကျော်သေဆုံးပြီးတော့ရာနေချီထဏ်ရန်ရရှိခဲ့တဲ့ဘုံးဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islamic အဖွဲ့ကကြေညာလိုက်ပါတယ်။ IS ပိုင်နဲ့ MX တင်းထားတာကနေတဆင့်သူတို့ကအထောက်ထားမပြဘဲနဲ့ခုလိုကြေညာလိုက်တာပါ။နယူးဇီလန်နိုင်ငံ Christchurch ကပလီနှစ်ခုကိုပြီးခဲ့တဲ့လတုန်းကတိုက်ခိုက်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့သီးဝိလင်္ကာတိုက်ခိုက်မှုလှုပ်ဆောင်ခဲ့တယ်ဆိုပြီးတော့လေသီးဝိလင်္ကာကာကွယ်ရေးဝန်ကြီး Ruwan Wijewardene ကလွှတ်တော်မှာဒီနေ့ပြောဆိုလိုက်တာပါ။ဘာကြောင့်ဒီဖြစ်ရပ်နှစ်ခုအဆက်ဆက်ရှိလဲဆိုတာကောက်ချက်ချတယ်လေဆိုတဲ့အကြောင်းကိုအသေးစိတ်ကိုတော့သူကရှင်းပြမသွားပါဘူး။ပြီးခဲ့တဲ့ဆယ်နှစ်ကျော်ကနှစ်20ကျော်ဖြစ်ပွားခဲ့တဲ့သီးဝိလင်္ကာပြည်တွင်းစစ်နောက်ပိုင်းလူအများဆုံးသေဆုံးတဲ့ဖြစ်ရပ်လေးဖြစ်ပါတယ်။ဒီလိုလူများပြားကိုအစုလိုက်ပြုံလိုက်တက်ဖြတ်တဲ့ဖြစ်ရပ်နဲ့ဆက်ဆက်နေတဲ့လူရောက်40ကိုဖမ်းထားတဲ့အကြောင်းရေးတပ်ဖွဲ့ကပြောပါသေးတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလာမယ့်ဇွန်လမှာနိုင်ငံတော်ခီးစဉ်ဖြစ်တည်တည်နိုင်ငံကိုတောပူရှိပြီးအဲလစ်ဘက်ပြည်မှာကြီးနေရောဝန်ကြီးချုပ်ထရီဆာမေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။သမ္မတနဲ့သမ္မတကတော်မီလနီယာထရမ့်တို့ဟာအဲလစ်ဘက်ပြည်မှာကြီးရဲ့ဖိတ်ကြားချက်နဲ့ UK နိုင်ငံကိုဇွန်လ3ရက်နေ့ကနေ9ရက်နေ့ထိသွားမယ်လို့သမ္မတအိမ်ပြည်တော်ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒီခီးစဉ်ဟာအမေရိကန်ပြည်ထောင်စုနဲ့တည်တည်ရင်ကြားခိုင်မာတဲ့အထူးဆက်ဆံရေးကိုထပ်လောင်းခိုင်မာစေမှာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။တည်တည်နိုင်ငံမှာရောက်နေချိန်တွင်ပို့စမော့မှာလုံမဲ့85နှစ်မြောက်ဒီဒေးနေ့အခမ်းအနားကိုသမရနဲ့သမရကတော်တို့တက်ရောက်ကြပါမယ်။ဒုတိယကမ္ဘာစစ်အတွင်းကနာဇီတွေကိုမာမိတ်တပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အထိမ်းအမှတ်ဖြစ်ဒီဒေးနေ့အခမ်းအနားကိုကျင်းပမှာပါ။ပြည်တွင်းခီးစဉ်ပြည်တွင်းနောက်ပြည်နှင်နိုင်ငံကိုသမရနဲ့သမရကတော်တို့ကြီးဆက်ပြီးနော်မန်ဒီဒေသမှာဇွန်လ6ရက်နေ့ကျင်းပမယ့်ဒီဒေးနှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုလည်းတက်ရောက်မှာဖြစ်ပါတယ်။အဲဒီခီးစဉ်တွင်သမရထရမ့်ဟာပြည်နှင်သမရအီမန်နျူရယ်မာခရွန်နဲ့တွေ့ဆုံမှာဖြစ်ပါတယ်
။ UN နိုင်ငံကလည်းရေနံဝယ်ရွေးနိုင်ငံတွေကိုတန်ခတ်အေးယူမယ်အေးယူမယ်လို့ချမှတ်မဲ့အမေရိကန်အစိုးရချက်ကိုတရုတ်နိုင်ငံကဝေဖန်ပြတင်လိုက်ပါတယ်။အဲလိုရဟာအရှိလေပိုင်းဒေသနဲ့နိုင်ငံတကာစွမ်းအင်ဈေးကွက်မှာအခြေအနေပိုဆိုးစေလိမ့်မယ်ဆိုပြီးတော့လက်တတိပေးလိုက်တာပါ။တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရအခင်ဆောင်ကတော့အမေရိကန်ရဲ့တစ်ဖက်သက်တန်ခတ်အေးယူမှုတွေနဲ့လက်တရှိစီရင်ဆုံးဖြတ်မှုဆိုတာကိုတရုတ်နိုင်ငံကခိုင်မာဆန့်ကျင်တယ်လို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ UN နိုင်ငံကလည်းရင်းနှီးအများဆုံးဝေယူနေတဲ့နိုင်ငံ၅နိုင်ငံအပေါ်မှာ2018ခုနှစ်ကပေးထားတဲ့ကိလုတ်ခွဲကိုအမေရိကန်ကတည်တန်းတိုးတော့မှာမဟုတ်ဘူးလို့သမ္မတအင်ဂျီတော်ကဧပြီလ22ရက်နေ့မှာကြေညာထားပါတယ်။အဲဒီနိုင်ငံတွေကတော့တရုတ်၊အိန္ဒိယ၊တူရကီ၊တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေဖြစ်ပြီးတော့အီရန်ရေနံဝယ်နေတာကိုရပ်ဖြစ်ဖို့ဖိအားပေးနေတာဖြစ်ပါတယ်။ကိလုတ်ခွဲရဆိုရင်အဲဒီ၅နိုင်ငံကိုအမေရိကန်ကတန်ခတ်အရေးယူမှုမလုပ်ဖ ೇನೆ အီရန်ရေနံကိုဝယ်ယူခွင့်ရထားတာဖြစ်ပါတယ်။ဒီကိလုတ်ခွဲကိုရပ်ဖြစ်ဖို့ဆုံးဖြတ်တာဟာအီရန်ကရေနံတင်ပို့နေတာလုံးဝမရှိတော့ဘဲအဆုံးသတ်ဖို့ရည်ရွယ်တာလို့သမ္မတအင်ဂျီတော်ကပြောပါတယ်။ရေနံဟာအီရန်နိုင်ငံအတွက်အဓိကငွေဝင်ငွေအရင်းမြစ်ဖြစ်တစ်ခုဖြစ်ပါတယ်။ရေနံဈေးကွက်မှာရေနံအလုံးလောက်ရှိနေစေဖို့အတွက်ကမ္ဘာမှာရေနံတင်ပို့မှုအများဆုံးနိုင်ငံတစ်ခုဖြစ်တဲ့ဆော်ဒီအာရေဗျ၊အာရဗ်စော်ဘားများပြည်အောင်စုရဲနဲ့ပူးတွဲလှုပ်ဆောင်နေရလို့အမေရိကန်ကပြောပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းဒိုမီတာ25 kHz 11965ဒိုင်းဒိုမီတာ32 kHz 9300ညဒိုင်းဒိုမီတာ51 kHz 5885တို့ချင်းစနေတနေ့ဝင်မှာဒိုင်းဒိုမီတာ190 kHz 1500ကနေတော့ထုတ်လွှင့်ပေးပါရစေ
။ဒီဝေကနေအင်္ဂါညဘက်တွေနေ့ကိုတိုက်ဆက်လက်ပြနေပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအပြင်းနဲ့ငလျင်တစ်ခုထပ်လုသွားတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးအဖွဲ့ကပြောပါတယ်။နိုင်ငံမြောက်ပိုင်းမှာပြင်းရ 6.1 ရှိတဲ့ငလျင်တစ်ခုလုတာကြောင့်လူ7ယောက်တဲ့မနေ့တည်းဆုံးခဲ့ရပြီးတဲ့နောက်တည့်မှာပဲနောက်ထပ်ငလျင်ထပ်လုတာပါ။ပြင်းရ 6.5 ရှိတဲ့အခုငလျင်ဟာနိုင်ငံလေပိုင်းဒေသကထူးထူးပြီးကမ်းမြို့အရှိတ8မိုင်အကွာကိုဗိုလ်ပြူပြီးဒီကနေ့နေ့လယ်ပိုင်းကလှုပ်သွားတာပါ။မြေရောက်အတော်လေးနဲ့တည့်43မိုင်အကွာမှာလှုပ်သွားတာလည်းဖြစ်ပါတယ်။ဒီကိစ္စတည်ဆုံးတာရှိမရှိနဲ့အပြည့်စီပမာဏကိုတော့ချက်ချင်းမသိရသေးပါဘူး။တနင်္လာနေ့ငလျင်မှာဒေသုံးသူအများစုကိုနိုင်ငံရဲ့အကြီးအကျယ်ကျွမ်းမကြီးဖြစ်တဲ့လူစုံကျွန်းဖိုရက်မြို့ကပျက်စီးပြိုကျသွားတဲ့ကုန်တယ်ကြီးတစ်ခုရဲ့ပျက်စီးပုံများမှာတွေ့ရတာပါ။အဲ့ဒီငလျင်ဟာမနီလာမြို့ကနေ38မိုင်ကျော်အကွာမှာဗိုလ်ပြူပြီးလှုပ်ခတ်သွားတာလို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။
အင်းရနိုင်ငံရဲ့ထွေထွေရွေးကောက်ပွဲတတိယအဆင့်ကိုဒီကနေ့မှကျင်းပလာမှာတော့တမန်များစွာသောမဲဆန္ဒရှင်တွေနဲ့အတူဝန်ကြီးချုပ်နရင်ဒရာမိုဒီလည်းမဲပေးသွားပါသည်။အင်းရနိုင်ငံကပြည်နယ်ပေါင်း73ပြည်နယ်နဲ့ဖက်ဒရယ်အစိုးရအုပ်ချုပ်တဲ့ဒေသနှစ်ခုတို့ကမဲဆန္ဒရှင်ပေါင်း188တန်းအထိဟာမဲဆန္ဒနယ်ပေါင်း119မှာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ကြတဲ့ကုစလင်လောင်းတွေအတွက်မဲပေးနေကြပါသည်။ဒါကြောင့်မို့လဲစုစုပေါင်းအဆင့်6ဆင့်ခွဲပြီးလုပ်တဲ့ဒီရွေးကောက်ပွဲမှာအခုအဆင့်ကအကြီးဆုံးပါ။ဝင်ကြီးချုပ်မိုဒီဟာကျမ်းမာရေးမကောင်းတဲ့သူ့ရဲ့မိခင်နဲ့အတူသူ့ဇာတိဂူဂျာရက်ပြည်နယ်ကမဲယုံမှာမဲသွားပြေးပါတယ်။အိန္ဒိအာနာယဟိန္ဒူအမျိုးသားရေးဝါဒီဘာဟာတီယာဂျနာတာပါတီရဲ့ခေါင်းဆောင်ဖြစ်တဲ့မစ္စတာမိုဒီကနိုင်ငံတော်လုံခြုံရေးနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးတို့ကိုအဓိကထားပြီးမဲဆွဲစည်းရုံးခဲ့ပါတယ်။မဲဆန္ဒရှင်တပ်တွေခန့်လန့်မှန်ဟာ IED သလုံးထက်အများကြီးပိုပြီးတော့အကောင်နေလို့ဝင်ကြီးချုပ်မိုဒီကသတင်းတောက်တွေကိုပြောပါတယ်။ IED ဆိုတာကတော့အကြမ်းဖက်ဝါဒီ3လရှိတဲ့လက်လုပ်ဖောက်ခွဲရေးပစ္စည်းပါ။အိန္ဒိယအောက်လွှတ်တော်ကအမှတ်နေရာ943နေရာအတွက်ထောင်ပေါင်းများစွာသောကုသလေလောင်းတွေဝင်ရောက်ရှိတယ်နေကြပြီးတော့အိန္ဒိယလူကြီး 1.3 ဘီလီယံလေးကတန်900အထိမဲပေးခွင့်ရှိပါတယ်။ရွေးကောက်ပွဲတွေကိုမေလ19ရက်နေ့ထိကျင်းပမှာဖြစ်ပြီးတော့နောက်ဆုံးရလဒ်တွေကိုတော့မေလ23ရက်နေ့မှာကျင်းပမှာပါ။အ
ေးစီကရက်ကိုတောက်နေကြတဲ့စွတ်ကြောတဲ့လူငယ်များပြားဟာဆွဲစီတဲ့နီကိုတင်ပမာဏဘယ်လောက်များများကိုသူတို့ရှူရှိုက်နေလဲဆိုတာနားမလည်ကြဘူးလို့ကလေးစစ်ပြည်နယ်ရဆိုင်ရာအမေရိကန်အကယ်ဒမီကထုတ်ပြန်တဲ့စာဆောင်ထဲမှာဖော်ပြထားတဲ့လိလာချက်တစ်ခုမှတွေ့ရပါတယ်။ e cigarettes ထဲမှာနီကိုတင်းတဲ့ပါဝင်ပေမဲ့တမယောကျစီးပွက်ဒီမှာပါတယ်လို့တိတ်ကိုဘေးတစ်စီတတ်တဲ့စေကြီးဒါမှမဟုတ်တခြားဓာတ်ပစ္စည်းအတော်များများတော့မပါပါဘူးဘက်ထရီနဲ့သုံးရတဲ့ e cigarettes ဟာနီကိုတင်းအရေကိုရှူဆိုင်လို့ရတဲ့အငွေ့အဖြစ်ကြောင်းပေးလိုက်တာပါအသက်16နှစ်ယောက်လူငယ်တွေကို e cigarettes မယောင်းရဘူးလို့ American Federal ဥပဒေကပိတ်ပင်တားမြစ်ထားပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်ကထုတ်တဲ့လိလာချက်တစ်ခုမှာတော့အထက်တန်းကျောင်းသား9ယောက်မှာတယောက်ဟာ e cigarettes တောက်ကြတယ်ဆိုတာဖော်ပြထားပါတယ်
စွန်းနိုင်ငံမှာအရသာဆွေးရစီကိုအာဏာလွှဲပြောင်းပြီးအာဏာသိမ်းစစ်ကောင်ဆောင်တွေကိုဖိအားပေးနေတဲ့အနေနဲ့ဆက်လက်ပြီးတော့ထိုင်ပြီးတော့တပိတ်မှောက်ကြဖို့စနပြကောင်ဆောင်တွေကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။စနပြဘွဲကိုအဓိကဦးဆောင်နေတဲ့ဆူဒန်ကျွမ်းကျင်ပညာရှင်များအသင်းကကျော်တဲ့ပြည်မှာစနပြဘွဲတစ်ခုစီစဉ်ခဲ့ပြီးတော့ဒီနေ့မှလည်းခါတိုအမျိုးမှာထိတဲ့စနပြဘွဲတိုက်တွန်းထားပါတယ်။ဒီစားလေးတုန်းကတော့မြို့တော်ကစစ်စခန်းရှိမှာစနပြတွေစစ်စည်းဂိတ်တွေပါချထားတာကိုတွေ့ရပါတယ်။ဆူဒန်အသွင်ကူးပြောင်းရေးစစ်ကောင်စီကတော့စနပြတွေချက်ချင်းလမ်းတွေကိုဖွင့်ပေးဖို့အတားအဆီးတွေကိုဖယ်ရှားဖို့အမိန့်ပေးထားပါတယ်ရှင်။
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပေးခဲ့ကြတာပါအခု writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံပါလက်ခံရတဲ့အမှုနဲ့ပတ်သက်တဲ့သတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင် writer သတင်းတောက်တွေရဲ့နောက်ဆုံးအယူခံကိုနေပြည်တော်ပြည်ထောင်စုလွှတ်တော်တရားချုပ်ကပါလက်လိုက်ပါတယ်မိသားစုဝင်တွေကအယူခံအောင်မြင်မယ်လို့မျှော်လင့်ခဲ့ပေမဲ့မျှော်လင့်သလိုဖြစ်မလာခဲ့ပါဘူးဒီလိုပယ်ချလိုက်တာဟာသတင်းရယူဝင်တွေအတွက်အဟန့်အတားဖြစ်သွားစေသလိုသူတို့လွတ်မြောက်ဖို့နောက်ထပ်တရားဝင်နီးလန်းတွေနဲ့စ조사ဆောင်ရွက်သွားမယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အတွက်တရားစီရင်ရနောက်ဆုံးလမ်းကြောင်းလို့ဆိုရမယ်နောက်ဆုံးပြင်ဆင်ချက်အယူခံကိုဒီကနေ့နေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကပါလက်လိုက်တာဖြစ်ပါတယ်သူတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနိုင်ငံတော်လိုအပ်ချက်ဥပဒေနဲ့ထောင်နဲ့ခုနှစ်နှစ်ချမှတ်လိုက်တာဖြစ်ပါတယ်။ချမှတ်လိုက်တဲ့အမိန့်ကိုတိုင်းတရားရုံးကအယူခံဝင်ခဲ့ပြီးမဲ့ပါလက်လိုက်တဲ့အတွက်အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်မှာပြင်ဆင်ချက်အယူခံဝင်ခဲ့တာဖြစ်ပါတယ်။အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်ကပြင်ဆင်ချက်အယူခံပါလက်လိုက်တာဟာမြန်မာနိုင်ငံမှာသတင်းရယူဖြန့်ဖြူးခွင့်အတွက်အဟံတားဖြစ်သွားစေရလို့တရားရုံးအထက်မှာအကျိုးဆောင်တရားလွှတ်တော်ရှင်နေဥက္ကင်မောင်တို့ကသတင်းနောက်တွေကိုပြောပါရစေ
။ရှင်ရတာပုံစံမျိုးလေးပတ်လာလိုက်တယ်။အောင်ယုံနှလုံးရဲ့အမိန့်ကိုအကြည့်ပြလိုက်တာ။အနောက်ဆုံးကသူတို့ကိုဆက်ပြီးဖြစ်ပြီးဒီမှာတော့ကျွန်တော်တို့ကတော့ဒီအဆုံးချက်နဲ့ပတ်သက်လို့စိတ်ပြတ်တယ်။ဘယ်လိုလဲပြောချင်တယ်။မြန်မာနိုင်ငံရဲ့တရားစီရင်ရေးကဖွင့်ပြီးတော့ဒီမြန်မာနိုင်ငံရဲ့ဘုံပိတ်ချိခိုက်စီပြီးတော့မြန်မာနိုင်ငံမှာရှိတဲ့ခင်ဗျားတို့ပါဝင်တော့ဒီ press speaker ဒီကဒီလိုလားဆိုတာအရင်ကကိုရဲ့ဖြတ်ပြီးတော့အဲ့ဒါလေးအကုန်လုံးတမန်တော်ကြောက်ရအောင်ဒီတရားမျိုးအခန်းတိုင်းစပမာစီတယ်လို့ပြောနေတယ်
နေပြည်တော်ပြည်အောင်စုတရားလွှတ်တော်ချုပ်ကကိုဝါလုံးနဲ့ကိုကျော်စိုးရဲ့ပြည်စင်ရဲ့ယူကံကိုပတ်လက်လိုက်ပြီးမဲ့သူတို့နှစ်ဦးလွတ်မြောက်ဖို့အတွက်နောက်ထပ်နည်းလမ်းတွေရှိသေးတာမို့လွတ်မြောက်ရေးဆက်ကြိုးစားသွားမယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ်
။သွားနိုင်တဲ့အဆင့်35တရားရေးအရာအထူးယူကံတို့အဲဒီစာကျွန်တော်တို့ရှိနော်သို့တော့အဲ့ဒီဥစ္စာနဲ့ပတ်သက်လို့သူတို့ကကျွန်တော်တို့ကိုတရားရေးနဲ့ပတ်သက်ပြီးဆက်လက်ပြီးတော့သွားဖို့သူတို့ဆန္ဒမရှိဘူးလို့ပြောတယ်ဒီအရာအတွက်ကြောင့်ကျန်တဲ့ဟိုဟာကနှစ်ဖက်ရှိတယ်နော်။လမ်းကြောင်းနှစ်ခုပေါ့ဗျာ။ကျန်တဲ့လမ်းကြောင်းနှစ်ခုရှိတယ်။အဲ့ဒါကအုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းနဲ့ဥပဒေကြီးရေးလမ်းကြောင်း။အုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းမှာကသမရရဲ့ဇင်ကြီးဝင်ရှိတယ်။နောက်တစ်ခါသမရကနေပြီးတော့မှရှင်းနေချုပ်ကတစ်ဆင့်ဟိုဟာလုပ်တဲ့ဝင်ရောက်ပြီးတော့ရှင်းနေချုပ်ရဲ့ဝင်ရောက်ဖြည့်ရှင်းဖို့ကြိုးစားလုပ်နေတာရှိတယ်။နောက်တစ်ခါဥပဒေပြည်ရေးလမ်းကြောင်းကတော့လွတ်တော်မှာရှိတဲ့ကော်မတီရတဲ့ဆင်ပေါ်ရအောင်ဆုံးဖြတ်ဖို့ဟောတာအချက်ပြုဖို့ဖြစ်တယ်
။ဒီနေ့ဆုံးဖြတ်ခြင်းနဲ့ပတ်သက်လို့ကိုဝလုံးရဲ့အမျိုးသမီးဖြစ်သူမပန်းအီမွန်ကအခုလိုမှတ်ချက်ပြုပါရစေ
။အခုပြောင်းလဲလာနိုင်တဲ့လူရဲ့အခြေအနေကိုအကောင်းဆုံးနဲ့မျှော်လင့်ထားပါမယ်။ဒါမှဒီနေ့ဆုံးဖြတ်တဲ့အတန်းဟာကိုထင်လို့ဖြစ်လာတော့စိတ်ထဲမှာတော့ဝမ်းနေကိုအောင်မိသားစုဝင်နေတယ်ကတော့စိတ်တော့မကောင်းပါဘူးနော်။ကိုယ်ကကိုမျိုးသားတွေကလူကောင်းလို့ဆိုတော့သူတို့ကလည်းမမြောက်လာသေးဘူး။
Tingin Rada Drinari Yugangu, Pala Lide, Pianu Tialido Julia Sumichagu, a two Sabia Jango Megan Tanyunga, Tingin Tokian Lidlu, Tipi Yaga, Nimanang Dwin, Lulasa Tubo Pioso Green, a Queen Nepal and Yagu, Pobiala Gabelu, Tanyo Yashiduga Pioare.
The Supreme Court's ruling in Wallon and Chasso's case is deeply disappointing. These convictions
are ကိုကျော်စိုးရဲ့အမှုနဲ့ပတ်သက်လို့တရားစွာစိတ်ပြတ်မိပါတယ်။ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးနဲ့ထောင်လို့မျိုးဆက်တန်းချက်အဖွဲ့ဝင်တွေကိုလည်းမကြသေးခင်ကဖမ်းဆီးခဲ့တာ။အဲဒီကကိုရဲအနေနဲ့တခြားသတင်းထုတ်တွေကိုမကြသေးခင်တော့တရားစွဲခဲ့တာတွေလို့ပြည်ထောင်စီရင်မှုတွေကမြန်မာနိုင်ငံရဲ့လွတ်လပ်စွာပြောဆိုမှုတွေဟာဒီမိုကရက်တစ်လူ့ဘဏ်အဖွဲ့အစည်းတည်းရဲ့အတွင်းမှာတ ဒါတွေဟာပြစ်မှုမဖြစ်သင့်ပါဘူး
။တရင်တော့ကိုဝလုံးနဲ့ကိုကျော်စိုးတို့ဟာ2018ခုနှစ်တွင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့တရင်ရိုက်ဖို့ကြိုးစားရင်းဖန်ဆီးခံခဲ့ကြရတာဖြစ်ပြီးသူတို့နှစ်ဦးအမှုကတော့ကိုလာကြဆစ်ဆေးခဲ့ပြီး2018ခုနှစ်စက်တင်ဘာ3ရက်နေ့မှာမြောက်ပိုင်းခရိုင်တရားရုံးက2008နှစ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒရင်နောက်နှစ်ယောက်ဖမ်းဆီးခံရတာနဲ့ပတ်သက်လို့ရဲမှုချုပ်တင်ကိုကထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်လို့တရားလိုပြတပ်တည်တူဖြစ်တဲ့ဒရဲမှုအောင်မိုးရံနိုင်ကတရားခွင်မှာထပ်ဆိုခဲ့ပါသေးတယ်။ဒီထပ်ဆိုချက်ကြောင့်ဒရင်နောက်နှစ်ယောက်ပေါ်တရားစီရင်တာနဲ့ပတ်သက်လို့မျှတမှုမရှိဘူးလို့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့တယ်လို့NLD ရတားဆိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်ပေါ်မေးခွန်းထုတ်တာတွေလည်းရှိပါတယ်။နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေး CPJ ပါဝင်နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့အစည်းတွေကလည်းသူတို့နှစ်ဦးကိုအမြန်ဆုံးပြန်လည်ပေးဖို့တောင်းဆိုခဲ့ကြပါသေးတယ်။နေစည်းမထားသတင်းတောင်များအဖွဲ့ RSA ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ညွှန်းကိမ့်မှာတော့မြန်မာနိုင်ငံဟာအရင်နှစ်တွေကတည်းကတဆင့်ရော့ကျသွားပြီးအခုလိုရော့ကျတာဟာဒီသတင်းနောက်နှစ်ယောက်ပေါ်ထောင်ဒဏ်ချမှတ်လိုက်တာကြောင့်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုတောင်ခန့်ကြောပြခဲ့တာပါရှင်အခုလိုဖန်ဆီးခံထားတဲ့ writer သတင်းတောက်နှစ်ယောက်ရဲ့အယူခံကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကဒီကနေ့ပယ်ချလိုက်တဲ့ဆုံးဖြတ်ချက်ပေါ်မှာနိုင်ငံတကာနဲ့ဒေတာရင်းနိုင်ငံတချို့အပြင်လူခွင့်ရေးလှုပ်ရှားသူတွေကပါဝေဖန်လိုက်ကြပါတယ်တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာတရားမျှတမှုကင်းမဲ့ရာရောက်တာကိုပြသနေသလိုသတင်းလွတ်လပ်ခွင့်အတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတရက်အဖြစ်နဲ့လည်းတုံ့ပြန်ခဲ့ကြပါတယ်တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ပေါ်ဝေဖန်မှုတွေကိုတော့နန်းလောင်ကစူးစီးတင်ပြထားပါတယ်ရှင်
နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့ထောင်ဒဏ်ခုနှစ်နဲ့ကြာခံနေရတဲ့ Writers သတင်းထောက်ကိုပါလုံးနဲ့ကိုကျော်စိုးတို့ရဲ့အယူခံကိုနေပြည်တော်မှာရှိတဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့အတွက်လူအခွင့်ရေးအဖွဲ့တွေဒေသတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကပါစိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။လူအခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းဆုံးမြတ်ချက်အပေါ်စိတ်ပြက်မိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။APHR ဥက္ကဋ္ဌ Charles Santiago ရုံးရဲ့တင်းနဲ့ဆက်သွယ်ရေးတာဝန်ခံ Fiona Savov ကတော့ကြီးညာချက်ထုတ်ရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါရစေ
။ It was the Myanmar authorities' chance to return justice and prove that they value freedom of expression, but they failed to do so.
ဒါဟာမြန်မာတာဝန်ရှိသူတွေအတွက်မျှတတဲ့တရားစီရင်ရေးဘက်ကိုပြန်လည်နိုင်မဲ့အခွင့်အရေးဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတန်ဖိုးထားရဲဆိုတာကိုပြသနိုင်မဲ့အချိန်အခါဖြစ်ပါတယ်။ဒါပေမဲ့အစိုးရဘက်ကဒီလိုလှုပ်ဖို့ပြက်ကွက်ခဲ့ပါတယ်အခုတော့သတင်းတောက်တွေဆက်ပြီးတော့အကျဉ်းချခံကြရတော့မှာပါဒီဖြစ်ရကြောင့်လွတ်လပ်စွာထုတ်ဖော်ရေးသားခွင့်စိုးရိမ်စရာကောင်းလောက်အောင်ကျဆင်းလာနေတဲ့မြန်မာနိုင်ငံတွေကတခြားသတင်းဌာနတွေမှာလည်းကိုယ့်ဘာသာတီးဖြတ်တဲ့အခြေအနေမျိုးကိုရောက်သွားစေပါတယ်သတင်းတောက်တွေအနေနဲ့ကိုလိုရမယ့်အလုပ်ကိုလုပ်လို့လွတ်လပ်မှုဆုံးရှုံးမှာကိုရောလုံခြုံရေးအတွက်ပါစိုးရိမ်နေရတာမျိုးကလုံးဝမဖြစ်သင့်ပါဘူးသတင်းထောက်တွေရဲ့အယူခံပယ်ချခံလိုက်ရတဲ့အပေါ်ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကလည်းစိတ်ပြတ်မိကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တယ်လို့မကြာသေးခင်ကဆာလိုလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေသတင်းသမားတွေအပေါ်အရေးယူဖို့ကြိုးပမ်းလာနေတဲ့အာဏာပိုင်တွေရဲ့လိုရတဲ့အပေါ်ဆိုရင်ကြောင်းလည်းပြောဆိုခဲ့တာပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီးလီကလည်းမြန်မာနိုင်ငံမှာတရားမျှတမှုမရှိတာကိုပြသတဲ့လိုရအဖြစ်နဲ့ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ပြင်သစ်နိုင်ငံခြေဆိုင်နေစည်းမချသတင်းသမားများအဖွဲ့ RSF ကလည်းသတင်းထောက်တွေရဲ့အယူခံကိုပယ်ချလိုက်တဲ့ဆုံးမြတ်ချက်အပေါ်စိတ်ပြတ်မိကြောင်းနဲ့အမြန်ဆုံးပြန်လုပ်ပေးဖို့လည်းကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာပါနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကလည်းလူအခွင့်အရေးချိုးဖောက်မှုတွေကိုဖော်ထုတ်ဖို့ကြိုးပမ်းခဲ့ကြတဲ့သတင်းထောက်တွေကိုအစကတည်းကမဖမ်းသင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်တချိန်တည်းမှာပဲတည်င်းထောက်တွေအပေါ်ဖိနှိပ်တဲ့ဥပဒေတွေကိုအမြန်ဆုံးပြင်ဆင်ဖို့လဲ Human Rights Watch အဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson က VOA ကိုပြောပါတယ်
The government should quash this conviction and it should move immediately
လူ့ကိုယ်စားလှယ်ဆောင်ကြည့်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာရှင်းလင်းလင်းဖော်ပြထားသလိုပဲ
စုံစမ်းသတင်းရေးသားတဲ့ရိုက်တာသတင်းတော်တွေအရေးယူခံရဖို့မဆိုထားနဲ့ဖမ်းဆီးတာမျိုးတော့မှမလုပ်သင့်ပါဘူးကိုလိုနီလက်ထက်ကပြောင်းလဲထားတဲ့နိုင်ငံတော်လှုပ်ဝက်ချက်အုပ်ဒေကိုလည်းဖျက်သိမ်းပစ်သင့်ပါတယ်ဒေါန်ဆန်းစုကြည်ရဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကလွှတ်တော်မှာတကယ့်ကိုအမြောက်များနေရာရထားတဲ့အတွက်ဒီဥပဒေကိုပြင်ဆင်ဖို့ချက်ချင်းလုပ်သင့်ပါတယ်
နိုင်ငံတကာလူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းတရင်ထောက်တွေရဲ့အယူခံကိုပယ်ချလိုက်ကြဟာတရားမျှတမှုရရှိရေးကိုငြင်းဆန်လိုက်တဲ့ဝန်ထဲစရာလို့ရအဖြစ်ပြောဆိုခဲ့တာပါတရားလွတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့တရင်လွတ်လပ်ခွင့်အတွက်အမောင်ဖုံးတဲ့နေ့တစ်နေ့အဖြစ်နဲ့လဲအရှိနဲ့အရှိတောင်အာရှဆိုင်ရာညွှန်ကြားရေးမှူး Nicholas Buckley ကကြေညာချက်မှာပြောဆိုထားပါတယ်ရှင
်နိုင်ငံတကာနဲ့ဒေသရင်းကဒီရိုက်တာတရင်ထောက်နှစ်ဦးရဲ့အမှုအယူခံပလတ်မှုပေါ်မှာတုံ့ပြန်ချက်တွေကိုနန်းလောင်ကစူးစီးတင်ပြသွားတာပါအခုတော့ဖားကန့်ကြောက်စိန်တွင်မြေပြိုကျလို့လူတွေပျောက်ဆုံးနေတဲ့အခြေအနေဘက်ကိုလည်းကြည့်ကြရအောင်ပါရှင်ကချင်ပြည်နယ်ဖားကန့်မြို့နယ်ကကြောက်ချင်းတစ်ခုမှာမြေသားနံရံပြိုကျပြီးပျောက်ဆုံးနေတဲ့ယာနဲ့ချီတဲ့သူတွေဟာအသက်ရှင်ရပြန်တွေ့ဖို့မလွယ်တဲ့အကြောင်းဒေသခံတွေကပြောကြပါတယ်ကြောက်တူးတဲ့လောက်ွက်တွေမှာအခုလိုမြေပြိုကျလို့လူသေးဆုံးရတာမျိုးတွေမကြာခဏဖြစ်လျက်ရှိပြီးဖြစ်တိုင်းမှာလည်းသက်ဆိုင်ရာအာဏာပိုင်တွေဘက်ကကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာအားနည်းနေသလိုကြောက်စိန်တူကုမ္ပဏီတွေအပေါ်ဥပဒေအရထိန်းကွက်မှုတွေလည်းအားနည်းနေတော့မယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်ဒီအကြောင်း VOA သတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင်
ကချင်ပြည်နယ်ဖားကန့်မြို့နယ်ဘလခရွာအနီးမှာရှိတဲ့တက်တန်းလွန်လုတ်ကွက်နဲ့တူးဖော်စဲလုတ်ကွက်တွေကြားကမြေသားနေရင်တနင်္လာနေ့ညကပြိုကျခဲ့တာပါဘလခမော်လို့အမည်ပေးထားတဲ့မော်မှာညနေပိုင်း7နာရီအချိန်လောက်ကဖြစ်ပွားခဲ့တာဖြစ်ပါတယ်ကျင်းနေရင်ပြိုကျပြီးတော့အပေါ်မှာရှိနေတဲ့အရင်နှစ်ကလုတ်ကွက်ဟောင်းဒေတာအခေါ်နွန်ကန်ကြီးကပေါက်ကျလာခဲ့တာပါမြေပြိုကျရတဲ့ပတ်သက်လို့ဖားကန့်ဒေတာကန်လည်းဖြစ်တဘာဝပဝင်းကျင်ထိန်းသိမ်းလုကင်နေတဲ့ကိုနောင်လက်ကတော့တိတ်ဆုံးသူတွေအနည်းဆုံးရာချီရှိနိုင်တယ်လို့ခန့်မှန်းကြောင်းပြောပါတယ
်ဟိုလောလောဆယ်ကတော့သူတို့ကတော့ဟိုဆယ်ဒီကုမ္ပဏီဘက်ကဟိုင်းနဲ့သူကဆယ်ယူနေတဲ့အနေထားမှာတော့ရှိတယ်ခဏကျွန်တော်ကြည့်တော့နော်အခုတော့သုံးဦးတော့ဟိုဆယ်ထားလို့ပြောတယ်သုံးဦးဆိုလည်းအပြက်ပြောက်ထားတဲ့ဟာပေါ့နော်တိတ်ဆုံးနဲ့သူတို့ဆယ်လို့ရတယ်လို့ပြောနေကျွန်တော်တော့ရာပိုင်းလို့တော့ခံမနေတော့ရာပိုင်းနည်းနည်းကြော်ကြော်တော့ခံမပိုင်းဆိုတော့အဲ့မှာကလူနဲ့အများကြီးနေတဲ့ပုံမီတွေစုနေတဲ့အချိန်ဆိုတော့အဲ့မှာနှစ်ဖက်တော့ပေါ်စီတော့တချို့ဆိုချမ်းလို့မြူးလုံနေတဲ့ဟာတွေလည်းအမျိုးတွေရှိတယ်ဒါကအဲ့မှာမြင်းတွေတက်ကြည့်ပြောတာအများကြီးဟုတ်တယ
်လက်ရှိအချိန်ထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလောက်တာမှာတည်ဆုံးသူကြောက်တူးကုမ္ပဏီဝန်ထမ်း3ဦးရဲ့အလောင်းသာရှာဖွေတွေ့ရှိနိုင်နေပြီးရှာဖွေကယ်ဆယ်ရေးလုပ်ရမှာလည်းအခက်အခဲတွေရှိနေတယ်လို့ဒေတာကန်တွေကဆိုပါတယ်အခုပျောက်ဆုံးနေသူတွေဟာကချင်အမျိုးသားတုတ်တက်ရေးကုမ္ပဏီငကားကိုးကောင်ကုမ္ပဏီ Unity ကုမ္ပဏီနဲ့မြမသူရကုမ္ပဏီ၄ခုကဝန်ထမ်းတွေဖြစ်တယ်လို့ဆိုပါတယ်ဒါကပြင်အခုလိုဖြစ်စဉ်တွေဖြစ်တာမှာကုမ္ပဏီတွေရဲ့အားနည်းမှုကြောင့်ဆိုတာမှန်ပေမဲ့သက်ဆိုင်ရာအစိုးရတာဝန်ရှိသူတွေဘက်ကစီမင်းစီကန့်တဲ့အညီလိုက်နာဆောင်ရွက်မှုမရှိတဲ့ကုမ္ပဏီကိုဥပဒေကြောင့်ရအေးအေးယူမှုအားနည်းတယ်လို့ကိုနောင်လက်ကဆိုပါတယ
်ပြောမစီတမ်းမာရေးလူမှုရေးအသက်အန္တရာယ်ကိုအနည်းဆုံးမသိခိုက်လို့ရအောင်လဲဘာကြောင့်မို့သိခိုက်လို့တဲ့လဲသိခိုက်တယ်ဆိုတာကဘာကြောင့်မို့ဒီတွင်းနဲ့ကြီးကိုခြံထားပြီးတယ်လဲဆက်တန်းကုန်လို့ရှိဘာလို့ကံမခုပြီးတာလဲဒီဥစ္စာလဲဆက်မြဲဆက်ဖြစ်နေဦးမယ်အနေထားလည်းရှိနေတယ်ကျွန်တော်တို့ကတော့တကယ်တော့ဥပဒေနဲ့ပတ်သက်လာကြောင်းမြဥပဒေပတ်သက်လာလုံးဝတည်ပြီးလို့လေဒါပေါ့ဆမှုပဲအဲ့ဒါကြောင့်မို့ကျွန်တော်တို့ဥပဒေရကျွန်တော်တို့ကတော့အရေးယူစီချင်တာပေါ့နော
်အခုပြောကြခဲ့ကျင်းနေရာရဲ့ဘေးပတ်လေဟာလေတောင်နေရံတွေဖြစ်လာကြောင်းဝန်ထမ်းတွေအတွက်ပြေးစရာမြည်ဖားကန့်စိတ်မှုကြီးရွာကဥရွှေသိန်းကဆိုပါတယ်မြေပြိုကျမှုဟာဖားကန့်ဒေတာမှာမကြာခဏဆိုသလိုဖြစ်နေပြီးပြီးခဲ့တဲ့နှစ်အော်တိုဗာလာအတွင်းကလည်းလူ30လောက်သတ်ဆုံးရှုံးခဲ့ရပါတယ်ဒီလိုမကြာခဏဖြစ်နေပေမဲ့လည်းပြည်내အစိုးရဘက်ကစက်မှတ်လုဆောင်တာတွေအားနည်းနေတာကြောင့်အခုလိုဆက်လက်ဖြစ်ပွားနေရတာဖြစ်တယ်လို့ဥရွှေသိန်းကတော့ဆိုပါတယ
်အဓိကဟိုလက်ညှိုးထိုးပြမယ်ထောက်ပြမယ်အဲတာဝန်ရှိလို့ပြောလို့ရတဲ့အဖွဲ့ကတော့ပြည်ထောင်စုနဲ့ဆိုရအဖွဲ့လို့ပြောနေတာပေါ့လေနော်အဲနောက်ဒုတိယပိုင်းကတော့ဒီဖားကန့်မြို့နယ်ရဲ့ဒီလက်တော်ကိုယ်စားလေးဒီဖြစ်ပါမယ်ဒီဟာပေါ့ဖြစ်မှာပါအဲ့တော့ပြောချင်တာပါလဲဆိုတော့ဒီလိုနှိမ့်နေတိုက်ဒီလိုလူသေးကြောက်များတဲ့ဖြစ်နေတဲ့မြက်ထက်ကထက်ကအဲ့လားဖြစ်နေရတဲ့အကြောင်းရင်းကတော့ခုနကပြောသလိုပေါ့နော်ဒီမြေအမြေပြင်ရှင်နဲ့ခင်းချင်းရဆိုလို့ရှိလို့ချင်းပြောက်တဲ့အုပ်ချုပ်ရေးတွေပြောက်တဲ့စီမံခန့်ခွဲစနစ်တွေအဲ့ဒါကဒီသတ်မှတ်ထားတဲ့ဥပဒေမျိုးဥပဒေတွေကိုစနစ်တကျလိုက်နာဆောင်ရွက်မှုအပိုင်းတွေမှာဒီအကောင့်တွေပေါ်တဲ့အပိုင်းတွေမှာလက်ညှိုးတဲ့အပိုင်းတွေမှာအားနည်းချက်တွေအသက်မွေးမှုအပိုင်းတွေတော်တော်လေးကိုကြည့်ရလို့ပြောလို့ရပါတယ
်ဒီကနေ့ချင်းပြိုချမှုအတွင်ပျောက်ဆုံးတိတ်ဆုံးသူအရေးအတွက်အတိအကျကိုတော့တေချာမသိရသေးပါဘူးလောလောဆယ်ကနဦးရရှိထားတဲ့စီးရင်တွေအရမြမသူရကုမ္ပဏီကဝန်ထမ်းလူ28ဦးငကားကိုးကောင်ကုမ္ပဏီကလူ26ဦး Bong, a young other job, young so nebby, but who in such a scene, neither in Sakozi, Piao Song Dodgeon singing Kautan, and Elo Park Gamune, yes, I can have down she do the Uga, Piovari. Not that a Piao Song Dingo songs and Sissin is a Lulet Yovari, she.
Make up your Piazara Vashin, Kura, Namananga Man, Nanga, Chenda, she machine, so let a jump a go let Lepi Vaume. Nemananga Man, Nanga Yi Poma, Nanga Yi Pimu Julon, do so that Mamatari at Jonet, Nanga Yi Chenda, so I let me see a jar, Pira Yi Wingi Tana, let out can, a gin Uzi Tana, a Tobian Jago, Nanga Yi Chenda, Houndiga, Gangwa like Javare, a gin Uzi Tana, and in it, Nanga Yi Chenda, so I let Patalu, Tamata, Tobian Dari, Lokum Shivulo, let Ruga Tobia Javare, goes or Tet Yango Mugani, the impeded boat Havarish.
ဆိုရအနေနဲ့နိုင်ငံရေးအကြောင်းအကျဉ်းချသူတွေရဲ့ဂုဏ်သိက္ခာကိုအတိအမှတ်ပြုတင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတွေကပြောဆိုလိုက်ပြီးမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတာမရှိဘူးဆိုရဲ့အကျဉ်းဦးစီးဌာနကထုတ်ပြန်ချက်ကိုကန့်ကွက်ကြောင်းနိုင်ငံရေးအကျဉ်းသားဟောင်းတွေကပြောပါတယ်ဒီတမတ်ချက်ဟာအကျဉ်းဦးစီးဌာနရဲ့လုပ်ပိုင်ခွင့်မဟုတ်ကြောင်းနိုင်ငံရေးအက ချင်းမတတ်မချင်းဆိုတဲ့ဒီကကကြောက်ွေးမရှိပါဘူးသူတို့ရဲ့လုပ်ပိုင်ခွင့်လည်းမဟုတ်ပါဘူးခင်ဗျားရဲ့ကျင်းသားနဲ့ပတ်သက်ပြီးတော့တတ်မချင်းမတတ်မချင်းနိုင်ငံကြီးဆီချင်းမရှိဘူးလားဆိုနိုင်ငံတော်နဲ့တိုက်ရိုက်ဆက်ဆိုင်တဲ့ဒီကပါဆိုအချင်းဦးပြီးတာနာကသူ့ရဲ့လုပ်ပိုင်ခွင့်တွေအများကြီးကျော်နေတာဖြစ်ပါတယ်
နိုင်ငံရေးအကျဉ်းသားစကလုံးအုံနှုံနဲ့ပတ်သက်ပြီးဦးသိန်းစိန်ဆိုရလက်ထက်မှာနိုင်ငံရေးအကျဉ်းသားဟောင်းနေနဲ့တွေ့ဆုံခဲ့ပြီးကော်မတီတရားဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့လည်းဦးသိန်းစိန်ဆိုရလက်ထက်မှာနိုင်ငံရေးအကျဉ်းသားဆိုရစကလုံးကိုလက်ခံခဲ့ခြင်းမရှိပါဘူး။နိုင်ငံရေးအကျဉ်းသားရဲ့အခန်းကဏ္ဍကိုအရင်တိုင်းပြည်အုပ်ချုပ်သူဆက်ဆက်ကအတိမတ်မပြုရာမဆန်းပေမဲ့လည်းအရက်သားအစိုးရဖြစ်နေတဲ့ NLD ဆိုရလက်ထက်မှာနိုင်ငံရေးအကျဉ်းသားရဲ့ဂုဏ်သိက္ခာကိုအတိမတ်ပြုတဲ့ကြောင်းပြည်သူ့ပါတီဒုတိယဥက္ကဋ္ဌဦးမင်းစေရကပြောပါတယ်
။အစီအမရမှာကျွန်တော်တို့ရဲ့ခံယူချက်နဲ့ခံစားချက်ရပြောရမယ်ဆိုရင်နိုင်ငံရေးအကျဉ်းသားစကလုံးကိုကျွန်တော်တို့ကဘာဖြစ်လို့တော့တောင်းကျောင်းတောင်းရတယ်လဲနောက်ပြီးတော့အစိုးရဘက်ကလည်းဒါနိုင်ငံရေးအကျဉ်းသားလို့စကလုံးကဘာသူလို့အတရားဝင်အတိမတ်ပြုဖြစ်ချင်လဲဆိုတော့နိုင်ငံရေးရပေါ့နော်အကျဉ်းကျတဲ့နော်လူတွေပေါ်မှာနိုင်ငံရေးသိက္ခာရပေါ့နော်အတိမတ်ပြုဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ကဒီစကလုံးကိုတောင်းရဒီစကလုံးပေါ်မှာအတိမတ်ပြုဖို့တောင်းဆိုတဲ့သဘောပဲလား
ပြည်မှုဆိုင်ရာဥပဒေအခန်း6ပုံမှန်128 129 130မှာနိုင်ငံရေးအကျဉ်းသားဆိုရဲစကလုံးကိုသုံးစွဲထားပြီးဒီပုံမှန်တွေကတော့နိုင်ငံရေးအကျဉ်းသားတွေကိုလူပြေးအောင်ကူညီသူဒါမှမဟုတ်ရင်ထိန်းသိမ်းစောင့်ရှောက်ထားသူကိုပြည်ထောင်စီရင်တဲ့ပုံမှန်တွေဖြစ်ပါတယ်အခုလိုအချိန်ကမျိုးမှာနိုင်ငံရေးအကျဉ်းသားဆိုတာမရှိကြောင်းအတိတ်ပဲဖွင့်နေရဟာအချင်းဦးစည်းဌာနရဲ့လုပ်ပိုင်ခွင့်ပေါင်းတွေထဲကျော်လွန်နေရတဲ့အတွက်လက်မခံနိုင်ကြောင်းတရားစွပ်တော်ရှိနေ Robert Sang ကပြောပါတယ်
။ဒါနိုင်ငံရေးအကျဉ်းသားပါလို့တကဘာလုံးကအတိမတ်ပြုနေတဲ့အချိန်မှာသူတို့ကဒါကိုထုတ်ပြန်တာဟာမှားယွင်းနဲ့ထုတ်ပြန်ခြင်းဖြစ်နေတယ်။တာကွေရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အမိန့်အမှတ်တင်းပေါင်း90နဲ့မာဆလတ်ခေတုံကထုတ်ပြန်ခဲ့တဲ့လူကြီးကျောင်းသားကွေးအမှတ်အမေအမနှစ်ကြီးတော့80လို့မှာဘယ်ပုံမှန်တွေဘယ်ပုံမှန်တွေကနိုင်ငံရေးပြည်မှုဖြစ်ပါလေလို့ဆိုပြီးတော့ခက်သိမ်းပြန်ထမ်းတာလေဒီအခုလို့ထုတ်ပြန်တာကတော့ထောင်ရင်းမှာမတိမငြိမ်မှုတွေကိုဖြစ်လာအောင်လုပ်သလိုဖြစ်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်နိုင်ငံရေးအကျဉ်းသားမရှိဘူးဆိုတာ PA ဝန်ကြီးဌာနကလွှတ်တော်မှာဖိကြားခဲ့တယ်လို့အချင်းဦးစီးဌာနရဲ့ AB လာ22ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ထုတ်ပြန်ချက်နဲ့ပတ်သက်လို့မေးမြန်းဖို့အချင်းဦးစီးဌာနတောင်းရှိသူတွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းမရခဲ့ပါဘူး23ရက်နေ့မှာတနင်္ဂနွေလုံးအချင်းထောင်တွေကနေလူငယ်ချမ်းသာကွင်းနဲ့လွတ်လာတဲ့အယောက်9000ကျော်ရဲမှာနိုင်ငံရေးအကျဉ်းသား2ယောက်ပဲပါခဲ့ကြောင်းနိုင်ငံရေးအကျဉ်းသားများကိုကြီးစောက်ရှောက်ရဲ့အသင်း EPP ကပြောပါတယ်
ကိုစောချက်စောစမ်းတင်ပြခဲ့တာပါရှင်ကျမတို့ video ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါတယ်မကြာခင်မှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးကန်အစီအစဉ်တွေကိုနားဆင်နေကြရတော့မှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 16 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 1965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ57 kHz 585အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ရုရှားရေးစုံစမ်းစစ်ဆေးထားတဲ့ဒုစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့ကြီးကြပ်ထားတဲ့စီရင်ခံစာကြီးခဲ့တဲ့ဘက်ကထွက်လာပြီးတဲ့နောက်ကွန်ဂရက်စ်လက်တော်ချိန်ဆက်လှုပ်ဆောင်မှုကိုဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကအာရုံစိုက်နေကြပါလေ။အလို့တော်မှာရှိတဲ့ဒီမိုကရက်တီကတော့စီရင်ခံစာပြည့်စုံထုတ်ပြန်နိုင်ရေးဆက်ပြီးဖိအားပေးသွားမယ်လို့အခိုင်အမာပြောဆိုနေပါလေ။ဒီစီရင်ခံစာမှာရုရှားနဲ့သမ္မတထရန့်ရဲ့အတွင်းစီးလူယုံတွေအကြားပူပေါင်းကြံစည်မှုမရှိတဲ့အကြောင်းဖော်ပြထားပေမဲ့သဗ္ဗရအနေနဲ့တရားစီရင်ရေးမှာဝင်ရောက်နှောင့်ယှက်ခြင်းရှိမရှိဆိုတာကိုတော့မှတ်ချက်ပေးတာမျိုးဒါမှမဟုတ်မဟုတ်ဘူးဆိုပြီးငင်းဆိုတာမျိုးမရှိခဲ့ပါဘူးအချိန်ကြာကြီးဆောင်ဆဲနေခဲ့ကြတဲ့မူလာရဲ့စီရင်ခံစာပေါ်ဖော်ပြချက်အရသဗ္ဗရထရန့်အပေါ်မှာတရားရေးဌာနကရေးယူတာမျိုးမရှိနိုင်ဘူးဆိုတာကိုအချက်ပြလိုက်တာဖြစ်ပါတယ်ဒါပေမဲ့လည်းသဗ္ဗရကိုရေးယူနိုင်တဲ့လုပ်ပိုင်ခွင့်တွေကိုကင်ထားတဲ့လွတ်တော်ဘက်ကဘာဆက်လို့မလဲမိခွန်းထုံးမှုတွေရှိလာပါလေအထက်လွှတ်တော်မှာအများစုထိန်းချုပ်ထားတဲ့ Republican တွေဘက်ကဒီကိစ္စကိုအဆုံးသတ်လိုက်ခြင်းကြပါလေဒါပေမဲ့လည်းအောက်လွှတ်တော်ကိုထိန်းချုပ်ထားတဲ့ Democrat တွေကြားမှာတော့သဘောထားအမျိုးမျိုးပြောဆိုနေကြတာပါ Democrat Party တွင်သဗ္ဗတလောင်းဖြစ်ရှင်ပြိုင်နဲ့အထက်လွှတ်တော်အမတ် Elizabeth Warren ကအခုလိုပြောပါတယ
် We cannot be an America that says it is okay.
နိုင်ငံသားတိုင်းပြည်တစ်ခုကထိုးနဲ့တိုက်ခိုက်တဲ့ကိစ္စစုံစမ်းစစ်ဆေးတာမျိုးအပေါ်သမ္မတကပိတ်ပင်ဖို့ကြိုးစားတာကိုကိစ္စမရှိပါဘူးလို့ကျွန်တော်တို့အမေရိကန်တွေကတော့မပြောနိုင်ပါဘူးသမ္မတရဲ့အမဟုတ်တဲ့လုပ်ရက်တွေကိုစုံစမ်းစစ်ဆေးရေးမှလည်းအလားတူပိတ်ပင်တာမျိုးလုပ်တာခွင့်မပြုနိုင်ပါဘူးဒီတော့သူ့ကိုတရားစွဲဖို့အရေးယူဖို့စပြီးလုပ်ဖို့အောက်လွှတ်တော်ကျွန်မတောင်းဆိုပါတယ
်ဒါပေမဲ့လည်းအောက်လွှတ်တော်လူများစုခေါင်းဆောင်စတန်နီဝေယာကတော့သမ္မတကိုအရေးယူဖို့တရားစွဲတာကမှန်ကန်တဲ့အမျိုးအမည်ရှိတဲ့လုပ်ရက်တခုမဟုတ်ဘူးဆိုပြီးသူ့အတွင်းနဲ့တန်တရားဖြစ်မိတဲ့အကြောင်းပြောပါလေ။လာမယ့်နှစ်သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်သူတွေကပဲအပြည့်အစုံဆုံးဖြတ်လိမ့်မယ်လို့သူကဆိုပါတယ်။သမ္မတထရန့်ကလည်း Twitter ကနေပြန်လည်ထုတ်တဲ့ရေးသားနေပါတယ်။လက်ဝဲဆွံ့ရောက်ဒီမိုကရက်တွေကပြည်သူတွေအကျိုးအတွက်ဥပဒေရဲ့ဆုံးဖြတ်ချက်ကိုမလိုက်နာပဲစုံစမ်းစစ်ဆေးပြီးအချိန်တွေဖြုန်းကျင်နေကြတယ်လို့သူကရေးသားပါတယ်။တိုင်းပြည်အတွက်အကြီးအကျယ်ကုန်ကြမှာဖြစ်သလို2020ရွေးကောက်ပွဲမှာဒီမိုကရက်တွေအတွက်အကြီးအကျယ်ချိန်ကုန်လူပန်းဖြစ်လိမ့်မယ်ဆိုပြီးသူကဝေဖန်ရေးသားတာပါဒီမိုကရက်အောက်လွှတ်တော်အမတ်အရန်စစ်ကတော့ ABC ရုပ်သံကိုခုလိုပြောပါတယ
် What we are going to have to decide as a caucus is what is the best thing for the country is that the best thing for the country to take up an
issue တို့ကော်မတီတစ်ခုအနေနဲ့ကျွန်တော်တို့ဆုံးဖြတ်ရမှာကတိုင်းပြည်အတွက်ဘာအကောင်းဆုံးလဲဆိုတာပါသမ္မတကိုအရေးယူနိုင်ရေးဆက်လုပ်တာကတိုင်းပြည်အတွက်အကောင်းဆုံးဖြစ်မလားသမ္မတတယောက်ထမ်းဆောင်ရမယ့်တာဝန်တွေနဲ့ကိုက်ညီမညီရှိမရှိကိုဆုံးဖြတ်ဖို့လိုအပ်နေလားဆိုတာကိုကြည့်ရပါမယ်ဒါမှမဟုတ်အထက်လွှတ်တော်မှာ Republican တွေကဒီကိစ္စကိုလုံးမမဟုတ်ပါဘူးသူတို့မလုပ်လို့ပဲသမ္မတကိုအရေးယူရေးဆက်မလုပ်တာကတိုင်းပြည်အတွက်အကောင်းဆုံးလို့ဆုံးဖြတ်မလားတော်တော်ခက်တဲ့မိကုံပါအ
ိမ်ပြူတော်ကတော့သမ္မတမှာအပြစ်မရှိဘူးဆိုတာကိုတရားရေးဌာနအနေနဲ့ဆုံးဖြတ်ပြီးပြီဆိုပြီးခုခံပြောဆိုနေပါတယ်သမ္မတရဲ့အကြံပေးကယ်လင်ဂေါ်ဝေးက ABC ရုပ်သံကိုအခုလိုပြောပါတ
ယ် There was no collusion there's no criminal conspiracy between the Trump campaign and the Kremlin
ပူပန်ကျစီတာမရှိပါဘူးရွေးကောက်ပွဲနဲ့ပတ်သက်ပြီးမမှန်မကန်သတင်းတွေဖြန့်ဖို့သမ္မတထရန့်ရဲ့မဲဆွေစည်းရုံးမှုတွေနဲ့ရုရှားကြားပူပေါင်းကျစီတဲ့ရာဇဝတ်မှုကျူးလွန်တာမျိုးလည်းမရှိပါဘူးဒီတော့တမရကိုဖမ်းဆီးလို့မရဘူး။သူဟာအိမ်ဖြူတော်မှာနောက်ထပ်၅နှစ်ခွဲအနည်းဆုံးဆက်တောင်းယူမှာပါ။သူဘာရာဇဝတ်မှုမှမကျူးလွန်တဲ့အတွက်ဖြစ်ပါတယ်
။2016တမရရွေးကောက်ပွဲမှာအမေရိကန်မဲဆန္ဒရှင်တွေအကြားရှုတ်ထွေးမှုဖြစ်သွားအောင်နဲ့ဒ ဒီမိုကရက်ပါတီကကိုယ်စားလှယ်ဟီလာရီကလင်တန်ရဲ့မဲဆွယ်မှုတွေအပေါ်မှာထိခိုက်နစ်နာအောင်ရုရှားဘက်ကလုပ်ခဲ့တဲ့ဆိုပြီးမူလာရဲ့အစီရင်ခံစာကအသေးစိတ်စုံစမ်းစစ်ဆေးထားတာပါ။ရုရှားဘက်ကတော့သူတို့အနေနဲ့အမှားအယွင်းတစ်စုံတရာမလုပ်ခဲ့ဘူးလို့ပြောဆိုနေပါတယ်။သမ္မတအင်ဂျီတော်ကလည်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်ခဲ့တဲ့လုပ်ရက်တွေကိုဟန်တားနိုင်ခြင်းမရှိတဲ့အတွက်အရင်သမ္မတဥပမာရဲ့အစိုးရအဖွဲ့ကပဲအပြစ်ဖို့ပြောဆိုနေကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်လာပါပြီစီစဉ်သူကိုသားညုံနဲ့အတူထုတ်လုပ်ရေးမှုမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစပါတော့မရှင
်မင်္ဂလာပါခင်ဗျအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တိုင်မင်ငန်ရဲ့ဒီတရုတ်နိုင်ငံခီးစဉ်နဲ့ပိုလန်မှာတက်စီမံကိန်းကိစ္စပါနိုင်ငံတော်တိုင်မင်ငန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာအခုသတင်းပတ်အတွင်းမှာဒီတရုတ်နိုင်ငံကိုတွားရောက်ပြီးတော့ပိုလန်မှာတက်စီမံကိန်းနိုင်ငံတကာပူးပေါင်းဆွမ်းဟူးရဲ့ဒီဖော်ရန်ကိုတက်ရောက်ဖို့ရှိနေပါတယ်တရုတ်ဆိုကနေပြီးတော့ကမတ်ထလုပ်နေတဲ့ဒီ OPOR ကမ္ဘာတကွင်းလမ်းစဉ်ဆိုတဲ့ပိုလန်မှာတက်စီမံကိန်းဟာမြန်မာနိုင်ငံအတွက်ဘယ်လောက်ထိတက်ရောက်မှုတွေရှိလာနိုင်တယ်လဲနောက်တရုတ်မြန်မာဆက်ဆံရေးဒစီစောင်းကိုအခုဒီကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပင်နိုင်ဆွေးနွေးပြီးပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါရယ်ပထမတူကတော့တရုတ်နိုင်ငံခြေစိုက်တဲ့မြန်မာရေးလေးတာသူဒေါက်တာလှကျော်စောဖြစ်ပါရယ်နောက်တူကတော့ဒီမြန်မာနိုင်ငံတဲကမြန်မာနိုင်ငံရေးတွေကိုဒီဝေဖန်ရေးသားနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါရယ်နှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျကျွန်တော်အရင်ဆုံးဒေါက်တာလှကျော်စောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဆရာမကြားပါလားခင်ဗျ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဒီခီးစင်မှာတော့ဒေါက်ဆန်းစုကြည်ရဲ့ခီးစင်မှာတော့အများကတော့စိတ်ဝင်စားနေတာကတော့ဒီ OBOR ခေါ်တဲ့ဒီပူလာမတ်တက်စီမံကိန်းကိစ္စပါเนาะဒါပေမဲ့ကျွန်တော်ဆရာမကိုအရင်ဆုံးမေးချင်တာကဒီခီးစင်အတွင်းမှာပဲဒေါက်ဆန်းစုကြည်ကိုဒီသမ္မတရှီကျင်းပင်ကလည်းဖိတ်ခေါ်ထားတယ်ဆိုတော့တတ်တတ်ပြီးကြတွေ့မယ်လို့မျှော်လင့်ရပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားထဲမှာဒီခီးစင်အတွင်းမှာဟို OBOR မဟုတ်တဲ့ဒီပြီးကြ bilateral issue တွေဘာတွေရှိနိုင်ပါလဲခင်ဗျာဘာတွေဆွေးနွေးနိုင်ပါလဲ
ဟိုဒီဒုတိယအကြိမ်ပိုလန်မှာဆွေးနွေးပွဲကတော့အဓိကဒီပိုလန်မှာတဲ့ဆိုင်တဲ့စီမံကိန်းတွေကိုပဲအဓိကဆွေးနွေးမှာပါမနေ့ကပဲဒီအဲ့ဒီဒီ conference ပေါ့နော်ဒီ forum ကိုဖြစ်မြောက်ရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့ရန်ကျက်ချီလို့ခေါ်တဲ့အရင်ကနိုင်ငံသားရေးဝန်ကြီးဟောင်းပေါ့သူ့ရဲ့သတင်းစာဆရာတွေနဲ့တွေ့ဆုံဝေမျှကမ်းမှာသူ့ရဲ့ agenda ပေါ့သူတို့ဘာလုပ်မယ်ဆိုတာကြေညာသွားပြီပါပြီအဲ့တော့အဲ့ဒီမှာပါသမျှဟာတွေကိုပဲသူတို့ဆွေးနွေးမှာဖြစ်ပါတယ်အဲ့ပါရာတွေကလည်းဒီပိုလန်မတဲ့နဲ့သက်ဆိုင်တဲ့ဟိုနေတွေပါပဲစီမံကိန်းတွေပါပဲအဲ့တော့ဒီ25ရက်နဲ့28ရက်နေ့မှာကျင်းပမယ်ကျင်းပတဲ့အခါမှာ25ရက်မှာပဲသူတို့ဗာလေဖွင့်ပွဲအခမ်းအနားနဲ့သူတို့ဆွေးနွေးပွဲတွေလုပ်မယ်နောက်ပိုင်းမှာဆိုရင်တော့သူကဟို2ဦးချင်းဆွေးနွေးတာ3ဦးချင်းဆွေးနွေးတာ3ဦး3ပလဲဆွေးနွေးတာဒါမျိုးတွေရှိမှာပါဘာဖြစ်လို့လဲဆိုတော့တက်မှာက126နိုင်ငံကနိုင်ငံအထိတ်တန်းခေါင်းဆောင်40ကျော်တက်မယ်လို့ဆိုပါတယ်နိုင်ငံကအဖွဲ့အစည်းကလည်း29အဖွဲ့အစည်းပေါင်း29ခုတက်မယ်စုစုပေါင်းလူပေါင်း5000ကျော်တက်မယ်လို့ပြောတယ်2019ခုကလူပေါင်း3000ကျော်ပဲတက်တာဖြစ်တယ်အဲ့တော့အဲ့ဒီမှာဒီမှာသူကဘေးဘီယာဆက်ဆံတာတွေခုနပြောလို့သမရရှိချင်းပင်နဲ့တွေ့တာတွေသမရရှိချင်းပင်ကလည်းတော်တော်များများကောင်းဆောင်နေတယ်အဓိကကောင်းဆောင်40ကျော်ပိုင်း40ကျော်လုံးနဲ့တွေ့မှာပဲတီးချပေါ့အဲ့လိုတွေ့ပြီးတဲ့နောက်မှာဒီ2013ခုနှစ်ကနေစပြီးတော့အခုဒီချိန်ထိ6နှစ်တာကာလအတွင်းသူတို့လုပ်ခဲ့တဲ့လူငန်းစင်ဒီမှာဘာတွေအားနည်းချက်ရှိတယ်ဘာတွေလိုအပ်သေးတယ်ဆိုတာပြန်လဲထိန်းချုပ်ဖို့ပြန်လဲချိတ်ဆက်ဖို့ပြန်လဲကိုအော်ဒီနေတ်ပေါ့ဗျာပြန်ပြီးတော့အပြန်အလှန်ထိန်းချုပ်လုပ်ဆောင်ဖို့လုပ်ကြမယ်လို့ပြောသွားပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့တီးခြား bilateral issue ပေါ့နှစ်နိုင်ငံဆက်ဆံရေးမှာခုနဒီ OBOR အပြင်တခြားဘာအကြောင်းရပ်တွေရှိလာနိုင်ပါလဲခင်ဗျာ OBOR လုပ်မယ်ဆိုလဲစီမံကိန်းရညီညာရေးကိစ္စတွေလည်းပါလာမှာပေါ့ညီညာရေးကိစ္စလည်းဆွေးနွေးနိုင်လားဆရာမရဲ့အမြင်သိချင်ပါတယ်
ဟုတ်ကဲ့ဒါဟိုသူတို့အစတည်းကဗမာပြည်နဲ့ပတ်သက်လို့တရုတ်ပြည်မှာပြောထားတာတခုရှိတယ်အဲ့ဒါဗမာပြည်မှာငင်းကြမ်းရေးမရရင်ဖွံ့ဖြိုးတိုးတက်ရေးလည်းမဖြစ်နိုင်ဘူးသူတို့ရဲ့ပိုလန်မှာစီမံကိန်းလည်းမဖြစ်နိုင်ဘူးလို့ပြောထားပြီးသားပါဒါကြောင့်မလို့ဟိုတလောတုန်းကကာကျုပ်အဲဘူကျုပ်မင်းအောင်လိုက်လာတုန်းကလည်းဒီကိစ္စပဲဆွေးနွေးတာပါပဲရှီကျင်းပင်ကသမ္မတရှီကျင်းပင်ကသူတို့ရဲ့ဒီဟိုငင်းငန်ရေးကိစ္စကိုအထူးသဖြင့်မြောက်ပိုင်းဒေသပေါ့နော်ငင်းငန်ရေးကိစ္စကိုပို့ပြီးဖိဖိစီစီလုပ်ဖို့အဲဒီပို့ပြီးတော့တက်တက်ကြွကြွလုပ်ဖို့မငင်းကြမ်းမဲနဲ့ဒီလမ်းတွေကိုဖြတ်ပြီးပိုလမ project အားလုံးကဒီ မြောက်ပိုင်းကိုဖျက်မှာဖြစ်တာ။အဲ့တော့ဒီဒေသမငြိမ်းချမ်းမဲနဲ့တော့ဘာလဲငြိမ်းချမ်းရေးမရပဲနဲ့တော့ဒီပိုးလမ်းမကိစ္စတွေဘာမှဖြစ်လာနိုင်မှာမဟုတ်ဘူးဆိုပြီးတော့သမရရှိချင်းဖင်ကိုယ်တိုင်ကပြောတာပဲ
။
အဲ့တော့အဲ့တော့ကလည်းဘူချုပ်မင်းအောင်နိုင်ကပြန်ပြောတာပါပဲ။ဒီပိုးလမ်းမစီမံကိန်းတွေကိုသူတို့ထောက်ခံပါလေလို့ပြောသွားတာကြားရပါတယ်။
ဟုတ်ကဲ့။ဒါနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံထဲမှာတော့ဒီ OBO နဲ့ပတ်သက်လို့အမျိုးသားဆင့်ကော်မတီဖွဲ့ထားတာရှိပါတယ်။ဒေါန်ဆန်းစုကြည်ကိုယ်တိုင်ပဲဦးစီးပြီးတော့အဲ့တော့ဆောင်းရနေပြီဆိုတော့သူတို့ညှိနှိုင်းပြီးတော့ဘာပြောပြောဒီစီမံကိန်းမှာနိုင်ငံပေါင်းကမ္ဘာနိုင်ငံပေါင်း100ကျော်ပါတဲ့ခါကျတော့မြန်မာနိုင်ငံလည်းပါဝင်သွားမယ်အနေထားဖြစ်နေပါတယ်။ဒါပေမဲ့ဒီပိုးလမ်းမသစ်စီမံကိန်းရဲ့ဂရဲ့ရိုက်မှုမြန်မာနိုင်ငံထဲမှာဘယ်လောက်ထိကြုံလာနေမှာလဲခင်ဗျာ။ဥပမာမြောက်ပိုင်းမှာဆိုမြေသိမ်းတဲ့ကိစ္စတွေညီယာကိစ္စတွေအပြင်တခြားကြုံလာနေတဲ့အခက်အခဲတွေဆက်မှာဘာများမြင်ထားပါလဲ။
ဟုတ်အများကြီးရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီပိုလမကဗမာပြည်တပြည်လည်းမဟုတ်ဘူးလေ။နည်းတဲ့နိုင်ငံတွေမှမဟုတ်တာ။နိုင်ငံတိုင်းမှာကိုပြဿနာတွေရှိတယ်။သူတို့တိုင်းပြည်မှာကိုအခုပြဿနာတွေတပုံရှိတယ်။ဖြစ်လာတဲ့ပြဿနာတွေကိုသူကနှစ်ဖက်ဆွေးနွေးတာတွေရှိတယ်။သုံးဖက်ဆွေးနွေးတာတွေရှိတယ်။ဟိုတတ်နိုင်သမျှပြည်လည်းအောင်တဆင့်ပြီးတဆင့်ဆွေးနွေးသွားမှာပဲ။ဗမာပြည်ထဲမှာလည်းအများကြီးဖြစ်လာနိုင်ပါတယ်။ဒါကကျမတို့နိုင်ငံတွေမဟုတ်ဘူး။အာဖရိကတိုက်မှာလည်းဒီလိုပဲပြဿနာပေါ်တာပဲ။အဲလက်တန်အမေရိကန်မှာလည်းအများကြီးပြဿနာပေါ်တာပဲအဲ့တော့ဒါတွေကဗမာပြည်မှာလည်းဒီဂရက်တွေကရှိလာနိုင်ပါတယ်ဒါပေမဲ့ကျမတို့ကဒီဂရက်တွေကိုကြောက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးလမ်းကိုမလျှောက်ဘူးဆိုတာတော့မဖြစ်နိုင်ဘူးကျမတို့ကရှင်းလဲရှင်းရမယ်ပို့ပြီးတိုးတက်တဲ့လမ်းကိုလည်းရှာရမယ်ဒါကြောင့်မလို့တို့ဒီ forum လေးလုပ်တာသူတို့ပြောတဲ့ထဲမှာပါသွားတာလိုအပ်တဲ့ရန်တရားတွေရှိနိုင်တယ်အဲဒီငကူရှိပြီးသားရန်တရားတွေ mechanism တွေပေါ့အဲ့ဒီ mechanism တွေကလုံလောက်ချင်မှလုံလောက်မယ်အဲ့ဒီခါမှာသူတို့ဘလူတွေထပ်ဖြစ်မယ်ဆိုတာဥမာတရုတ်ကတီထွင်ဖန်တီးမှုရှိသွားတယ်လုံနေတာတွေရှိတယ်ဥမာဂျပန်တို့ဗာလဲပြင်သစ်တို့လိုဓာတ်ရိုက်ဝင်မပါပါပဲ third party participation လို့ခေါ်တယ်တတိယနိုင်ငံအနေနဲ့ဝင်ပါလို့ရအောင်သူကလုပ်ပေးတာမျိုးနောက်တစ်ခါတနိုင်ငံနဲ့တနိုင်ငံကုန်သွယ်ရေးလုပ်တဲ့အခါမှာ swap system လို့ခေါ်တယ်ဥမာဗမာပြည်နဲ့တရုတ်ပြည်ကုန်သွယ်ရေးလုပ်တဲ့အခါမှာတရုတ်ယွမ်ငွေနဲ့ဗမာကျပ်ငွေနဲ့ဓာတ်ရိုက်လဲလှယ်တဲ့စနစ်ဒါမျိုးတွေပေါ့ဗျာသူကခုနည်းအသစ်တွေပေါ့ရန်တရားအသစ်တွေအဆောက်အုံအသစ်တွေကိုသူကဟိုရှာဖွေပြီးတော့သက်ဆိုင်ရာနိုင်ငံနေနဲ့နှစ်ဦးချင်းဆွေးနွေးတာသို့မဟုတ်တတိယနိုင်ငံမှာပါဝင်ပြီးဆွေးနွေးတာဒါမျိုးတွေလုပ်သွားဖို့သူတို့စီစဉ်ထားပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာလှကျော်စောလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာဒေါက်တာရေမျိုးသိန်းကဖုန်းခဏကျသွားတော့ကျွန်တော်အခုသရော့ရှင်တချို့လှည့်ပေးခြင်းပါတယ်အဲ့ထက်ကနေပြီးတော့ဒီသရော့ရှင်ဂျပန်နိုင်ငံကဥစိန်ကဒီဆွေးနွေးပွဲအတွက်ဆိုပြီးတော့သူ့ရဲ့သဘောထားပေးပို့လာပါတယ်ဒါလေးနားထောင်ကြည့်အောင်ပ
ါဟုတ်ကဲ့ကျွန်တော်ဂျပန်ဥစိန်ပါပြည်ုံမြန်မာဆက်ဆံရေးဒစီဒစောင်းနဲ့ဆက်နွယ်ပြီးတော့ပြည်သူလူထုအားမှာအထူးဆိုရင်မကင်စိတ်ပူနေကြရတဲ့ဒီအများသိပြီးဖြစ်တဲ့အတိုင်းဒီမစ္စုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဒါ2009ခုနှစ်ဒီဇင်ဘာလမှာစစ်အစိုးရတနည်းအားဖြင့် defecto government ကစတင်လက်မှတ်ထိုးခဲ့တာပါဒီမိုကရေစီလှုပ်လှီလှုပ်လှဲအခြေမခံတဲ့ကျွန်တော်တို့နိုင်ငံမျိုးမှာအိန္ဒိယနိုင်ငံများနဲ့တော်လကောင်းနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့တော်လကောင်းကုန်လွန်သွားခဲ့တဲ့အစိုးရအများကြီးရဲ့ဂရုဝင်များကိုနောက်ပြလာတဲ့အစိုးရကလိုက်နာစောင့်ထိန်ရမယ်ဆိုတာကပြည်သူကရွေးချယ်တဲ့ပြည်သူလွှတ်တော်ရဲ့ဒီဂျူရီဂါဗာမင့်တူဒီဂျူရီဂါဗာမင့်မျိုးသားဖြစ်တင်ပါလေ။အာဏာသိမ်းတရားမဝင်တဲ့ဒီဖက်တိုဂါဗာမင့်ရဲ့ဂတိကဝတ်တွေကိုဒီဂျူရီဂါဗာမင့်ကလိုက်ပြီးတော့ဆက်လက်လိုက်နာရမယ်ဆိုတာကအတိပ္ပယ်မရှိသလိုသမိုင်းကြောင်းနဲ့မကောက်ပါဘူး။မိမိနိုင်ငံရဲ့သမိုင်းကြောင်းကိုလည်းပဲဒီဖက်တိုဂါဗာမင့်များဆက်လက်ပေါက်ဖွားစေဖို့အပေးအမြောက်ပြုရတဲ့ရောက်နေပါလေ။ဒါကြောင့်မို့လို့ဒီဖက်တိုဂါဗာမင့်ရဲ့ရုပ်ဆောင်ခဲ့မှုတွေကိုတရားဝင်ဒီဂျူဒီဂါဗာမင့်များကဆက်လက်ပြီးတော့တာဝန်ယူရန်တာဝန်ရှိမရှိဆိုတဲ့မေးခွန်းကိုကျွန်တော်မေးလိုပါတယ်။ဒါကြောင့်မေးရလဲဆိုတော့အိန္ဒိယအင်အားကြီးနိုင်ငံအချို့ဟာကျွန်တော်တို့နိုင်ငံကိုမတီးမငိမ့်အောင်လုပ်နိုင်စွာရှိနေပြီးတော့ကျွန်တော်တို့မှလည်းဒီမိုကရေစီမငြင်းကျက်တဲ့ဘဝမျိုးမှာဒီလိုဒီဖက်တိုဂါဗာမင့်တွေကိုအလွယ်တကူဖန်တီးပြီးတော့လူသူတို့ကစားနိုင်တဲ့အခြေအနေမျိုးကိုဖန်တီးနိုင်တဲ့အနေအထားမျိုးကိုစိုးရင်လို့ပါဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ဒါကတော့ဂျပန်နိုင်ငံဥစိန်ပါဥစိန်ကတော့ဒီမြစ်ဆုံကိစ္စမိထားတော့အဲ့အကြောင်းအရာကိုကျွန်တော်နောက်မှပဲပြန်ဆွေးနွေးကြပါလေအခုအရင်ဆုံးခုနဒေါက်တာရံမျိုးသိန်းလီလိုက်ပေါ်ပြန်ရောက်လာပြီဆိုတော့ခုနကဆရာမလှကျော်ဆိုးကတော့ဆွေးနွေးသွားပါလေဟိုမြန်မာနိုင်ငံနေနဲ့တစုံတရာတော့အခက်အခဲတွေရှိတယ်ဒါပေမဲ့စိုးတိတ်ပြီးစိုးရင်နေလို့လည်းမဖြစ်ဘူးတော့เนาะဒီဖွံ့ဖြိုးရေးနဲ့ပတ်သက်လို့အဲ့တော့ကိုရံမျိုးသိန်းရဲ့အမြင်သိကြပါလေဒီပိုလမသစ်စီမံကိန်း OBOR စီမံကိန်းကမြန်မာနိုင်ငံပေါ်တိုက်ရောက်မှုကိုရံမျိုးသိန်းရဲ့အမြင်အရင်ဆုံးပြောပြပါအောင်ခင်ဗျာအ
ဲကျွန်တော်ရဲ့အမြင်ကတော့ဒီအရာတိုင်းပေါ့ကျွန်တော်ပိုလမ
စီမံကိန်းကိုပေါ်ဆောင်နေနေတာကအဲကျွန်တော်ကတော့ဒီသမားရှိချင်းတဲ့ကိုယ်တိုင်ပေါ့လေဒီကျန်းမာခဲ့တယ်နောက်ပြီးတော့အလေးထားခဲ့တယ်ပေါ့လေကျွန်တော်တို့တည်တည်ကြည်ကြည်ချက်ဆိုင်ရေးအပေါ်မှာအခြေစိုက်ပြီးတော့ပေါ်ဆောင်နိုင်လို့ကအရေးကြီးရုံနဲ့ပါလေအဲတော့ကျွန်တော်တို့နိုင်ငံလေးဒီဒီနိုင်ငံနဲ့ဆက်ဆံရေးကိုကြည့်ရင်အစိုးရချင်းဆက်ဆံရေးနောက်တပ်မတော်တပ်မတော်ချင်းဆက်ဆံရေးအပတ်တီပါတီချင်းဆက်ဆံရေးဟာအင်မတန်မှတောင်းတဲ့အနေအထားလေးပါရှိနေတယ်လို့ပြောလို့ရပါတယ်ဒါပေမဲ့ဒီပြည်သူချင်းဆက်ဆံရေးအပိုင်းမှာတော့အားနည်းချက်တွေလိုအပ်ချက်တွေဖြစ်နေတယ်လို့ပြောပါတယ်အခု BRI ရဲ့အဓိကအခြေခံအုတ်မြစ်တစ်ခုဟာလေဒီပြည်သူချင်းဆက်ဆံရေးလို့ကျွန်တော်နားလည်ပါတယ်2014ခုနှစ်လိုဝင်ပါလားပါကျွန်တော်တို့တမန်ရှိချင်းပြန်ပြောခဲ့တယ်ပေါ့လေဟိုစကားရဆိုရင်ဒီအတိုင်းအောင်မြင်ဖို့ OBOR အောင်မြင်ဖို့ကကနက်တက်တူပေါ့လေကျွန်တော်တို့ချိတ်ချက်ကူးကောင်းဆောင်ရွက်မှုကအရန်ကိုအရေးကြီးလို့သူကပြောပါတယ်အသက်သွေးကြောလို့ပြောပါတယ်အဲဒီချိတ်ချက်ကူးကောင်းဆောင်ရွက်မှုမှာအာရှဒေတာချိတ်ချက်ကူးကောင်းဆောင်ရွက်ဒီအတွက်ကိုနော်ဇူးမှုအခြေခံအုတ်မြစ်အကောင်းမှုလိုအပ်တယ်လို့သူပြောခဲ့ပါတယ်အဲ့ဒီလူ့အခြေခံအုပ်မြစ်အားကောင်းမှုဆိုရင်တူတူပြည်ချင်းဆက်ဆံရေးအားကောင်းမှုလိုအပ်တယ်လို့ရှင်းချင်းပြည်ကိုယ်တိုင်ကပြောခဲ့ပါတယ်။အဲ့တော့တူတူပြည်ချင်းဆက်ဆံရေးအားကောင်းမှုဆိုရင်ကျွန်တော်တို့ဗီအာတိုင်းကိုပေါ်ဆောင်တဲ့နေရာမှာပဲဖြစ်ဖြစ်မပြောနိုင်တဲ့ရဲ့ရင်းနှီးမြှုပ်နှံမှုတွေစီမံကိန်းတွေကိုမြန်မာနိုင်ငံထဲမှာပေါ်ဆောင်တဲ့နေရာမှာပဲဖြစ်ဖြစ်နော်တရုတ်အစိုးရခေါင်းဆောင်တွေတရုတ်ကုမ္ပဏီအကြီးအကဲတွေအနေနဲ့မြန်မာပြည်သူလူထုရဲ့အသံကိုအလေးနဲ့ထားပြီးတော့နားထောင်လို့လိုအပ်ပါလေ။နောက်မြန်မာနိုင်ငံတွင်းမှာရှိတဲ့သတင်းမီဒီယာတွေရဲ့အသံအရေးအတွက်အခွင့်အရေးတွေရဲ့အသံကိုလည်းအလေးနဲ့ထားပြီးတော့နားထောင်လို့လိုအပ်ပါလေ။အဲဒီလိုဆောင်ရွက်နိုင်လေဆိုရင်ဒီအတိုင်းကကျွန်တော်တို့နိုင်ငံတွင်းမှာဒီတက်ပို့ပြီးတော့ဖြစ်ရောက်မယ်၊တွင်ချင်မယ်အလုပ်ဖြစ်မယ်လို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ကိုရံမျိုးသိခုနကပြောနေတဲ့မြန်မာပြည်သူတွေရဲ့အသံနားထောင်မှုမြန်မာပြည်သူတွေနဲ့ဆက်ဆက်ဖို့ဆိုတဲ့ဒီလိုအပ်တယ်ဆိုတဲ့လိုအပ်ချက်အဲ့ဒီလိုအပ်ချက်ကကိုလက်ရှိမှာလုံနေလားလက်ရှိမှာအားနည်းချက်ရှိလားတေချာဆောင်ရွက်နိုင်လားတရုတ်နိုင်ငံဘက်ကပြည်ညမအစိုးရကဖြစ်ဖြစ်ပါအ
ဲလက်ရှိအချိန်မှာပြောရင်တော့ညမအစိုးရအပိုင်းကရောပြည်အစိုးရနဲ့တရုတ်ကုမ္ပဏီဘက်ကရောဖြည်းဖြည်းချင်းဆောင်ရွက်နိုင်မရှိဘူးလို့ကျွန်တော်ကမြင်ပါတယ်အဲဒီလိုပြောရတဲ့အကြောင်းရင်းကဘာဖြစ်လို့လဲဆိုတော့ခုနကျွန်တော်တို့ဒီခုနဒီဆရာတော်ဆွေးနွေးသွားတဲ့အဥ္စာကိုကျွန်တော်တတိတတိသားလေးထားလိုက်တာအမှလက်ရှိပေါ်လေ AR မြေဆုံမြင့်ညာမြို့ဝန်ကြီးအားရဲ့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့မနိုင်ငံတွင်းမှာအခုအပတ်လေးတော်တော်လေးကိုစစ်ကြောင်းအောင်ထွက်နေပါတယ်။အဲဒါနဲ့ပတ်သက်ပြီးတော့ဒီလက်ရှိ NDB အစိုးရလက်ထက်မှာ2016ဘောက်ကုန်းလ12ရက်နေ့မှာဒီလေးလဖြစ်ဖြစ်30ရက်ကော်မရှင်ဆိုတော့ဖွဲ့ခဲ့ပါတယ်။ဒါကအဲ့ဒီနောက်ပိုင်းမှာဒီကော်မရှင်ရဲ့ပုစိချက်တွေနဲ့အဲ့ဒါပြည်သူလူထုတွေကိုအချက်လက်ပြီးအစားရစားတဲ့အပြည့်အစုံပြည်လောက်ထုတ်ပြန်နိုင်မှုအပိုင်းမှာအတော်လေးအားနည်းတော့တွေ့ရပါတယ်အဲ့တော့ BRI စီမံကိန်းဒီတစ်ခုလုံးနဲ့ပတ်သက်ရင်လည်းလက်ရှိအချိန်ဒီအဲ့ဒါမြမစီတူတူအများစုကြီးကိုဖွင့်ပြီးနေတာမျိုးရှိရှိနဲ့အပြည့်ပေးတဲ့အပိုင်းမှာအစိုးရဘက်ကလည်းအင်တာနက်မှာအားနည်းပါတယ်နောက်ပြည်ုံအစိုးရဘက်ပြည်ုံကုမ္ပဏီတွေဘက်ကလည်းအင်တာနက်မှာအားနည်းပါတယ်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီလိုအားနည်းချက်တွေကဘာလို့ပြနေလဲဆိုတော့ပြည်ုံကုမ္ပဏီရှိချင်းတင်တဲ့ဒိုင်းမြုံချက်ကိုမလိုက်လာတော့ဖြစ်နေပါတယ်အခုတပြုံးစာရင်းရှိချင်းတွေပြောတယ်ဒီ connectivity ဟာတော့ဒီဒီအရင်ရဲ့အသက်ကြီးကျော်ပဲ connectivity အားကောင်းလို့ဆိုရင်အပြည့်ပြည့်ချင်းဆက်ဆံရေးအားကောင်းဖို့လိုတယ်ဆိုတဲ့အချက်ကိုလက်တွေ့ကြည့်လို့ဖြစ်နေပါတယ်လို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ခင်ဗျကိုရံမျိုးသိန်းဒီလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျကျွန်တော်တော့ရှင်တူဒီလိုင်းပေါ်မှာရှိတယ်လို့ပါကိုစီစီကျော်တူတက်တုတ်ဆွနေမြင်မြန်လို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗ
ျဟုတ်ကဲ့ဆွနေလို့ရပါတယ်
ဟုတ်ပြဟုတ်ကဲ့ပြောပါ
ဟုတ်ကဲ့ပြောပါခင်ဗျာဆွေးနွေးမိမြတ်မဲ့အချက်ကိုပြောပါအဲ
ကျွန်တော်ပြောချင်တာကတော့ဟိုပါဗျာဟိုကျွန်တော်တို့ဒီ DIN စီမံကိန်းမှာဒီပြုအစိုးရအနေနဲ့ကျွန်တော်တို့ဒီ DIN စီမံကိန်းဒီလမ်းမတစ်ချောက်ဒီပိုးလမ်းမတစ်ချောက်မှာတွားတဲ့စီမံကိန်းဒီလမ်းတစ်ချောက်ပေါ့အဲ့ဒီမှာတွားနေတဲ့ PPDD ရဲ့နိုင်ငံတိုင်းနိုင်ငံတိုင်းမှာရှိတဲ့ PPDD ရဲ့အစားမျိုးပြုကြအစိုးရအနေနဲ့ဟိုနားထောင်တင်နေဟိုအဲလို့အဲနားထောင်တင်နေလို့ကျွန်တော်မြင်နေခဲ့
โอเคกูซีซั่นจอเดี๋ยวเราไปลําดูจนเราเป็นนักสนิทธิ์ดูแล่ไปไล่ไปมั้ยจนดร.หล่าจอซอกูมีขึ้นมาเลยคุณน่ะก็กูซีซั่นจอเปล่าตัวแรกก็เคสก็เลยดร.ยิ้มมือติ้งเปล่าตัวแรกเทมมาป่าวอะไรคุณน่ะตลอดคุณน่ะซอไบงัวอุสิ่งเปล่าตัวแรกเทมมาတော့ที่มิสส่งซีมันเกนเนี่ยปัดตะลูเมียนมาเรียซื้อหินแจกกูเลยအခုတော်များလေးပြောနေကြတာရှိတော့ကျွန်တော်ဆရာမကိုမေးချင်တာကအခုခုနကကိုရိုင်မျိုးသိန်းထောက်ပြသလိုတရုတ်စွာနေလေဒီ PI စီမံကိန်းတွေကောင်ထဲဖော်တဲ့နေရာမှာလူလူကိုဆက်ဆံရေးပေါ့နော်ပြည်သူချင်းဆက်ဆံရေးမြန်မာပြည်သူကိုအသိပေးရေးဒီဆက်ဆံမှုတွေနဲ့ပတ်သက်လို့ဆရာမရဲ့အမြင်သိကြပါလေခင်ဗျအားနည်းနေများနည်းနေသလား
သူရဲ့ BRI ရဲ့သူအဲ့ဒီပိုလန်မှတက်ခဲ့သူရဲ့ဟိုနေ့ထဲမှာကရီမန်းချက်မှာကိုကဒီချိတ်ဆက်မှု၅မျိုးချိတ်ဆက်ရမယ်လို့သူပြောထားပါတယ်အဲ့ချိတ်ဆက်မှု၅မျိုးထဲမှာအခုနပါတဲ့ဟိုပြည်သူလူထုအချင်းချင်းကြားချိတ်ဆက်မှုကလည်းတစ်ခုအနေနဲ့ပါပါတယ်အဲ့သူချိတ်ဆက်မှု၅ခုကတစ်ခုက policy ချိတ်ဆက်မှုပေါ့နိုင်ငံအချင်းချင်းကြား policy ချိတ်ဆက်မှုနောက်တစ်ခုကအခြေခံအဆောက်အအုံချိတ်ဆက်မှုအခြေခံအဆောက်အအုံချိတ်ဆက်မှုကသူကအပြော့တယ်အမားတယ်ဆိုပြီးရှိပါတယ်အမာတယ်ဆိုတာကခုနဟိုကုံလန်းနေရေလန်းနေတာတွေပေါ့ဗျာအပြော့တယ်ဆိုတာကတော့အဲ့ဒီဟာတွေချိတ်ဆက်မှုကိုတစုံတရာဟိုနေ့ပါလေအထောက်ကူပြုတယ်ဟိုမှာပါလေကုံသွေးကြီးနဲ့ပတ်သက်တဲ့ဟိုတရားဥပဒေဆိုင်ရာချိတ်ဆက်မှုတို့ပါတော့ပေါ့ဗျာနောက်တတိယအချက်ကကုံသွေးကြီးချိတ်ဆက်မှုကတော့လွတ်လပ်စွာကုံသွေးခွင့်ကိုဒီ WTO ရဲ့ခေါင်းဆောင်မှုအောက်မှာနိုင်ငံချင်းချင်းပို့ပြီးတော့ဒန်းတူညီမျှရှိသွားနဲ့ချိတ်ဆက်နိုင်မှုနံပါတ်၄ကဘာနာရေးချိတ်ဆက်ဘာနာရေးချိတ်ဆက်ကခုနကကျွန်မပြောခဲ့ပြီး swap system ဆိုတာအဲဘာနာရေးစနစ်တနိုင်ငံနဲ့တနိုင်ငံဒီနယ်စပ်တွေကြော်ပြီးတော့ဟိုသူက belt and road ကနိုင်ငံတွေအများကြီးကိုဖြတ်သွားတာဖြစ်တော့တနိုင်ငံရဲ့ဥပဒေနဲ့နောက်တနိုင်ငံရဲ့ဥပဒေအဲ့ဒီကြားတွေကဟိုဥပဒေတွေကိုထိန်းသိမ်းဖို့ပေါ့ဗျာအဲ့ဒါချိတ်ဆက်ဖို့နောက်ဆုံးအချက်ကတော့ခုနဟိုဆရာရံမျိုးသိမ့်ပြောတဲ့အတိုင်းပဲပြည်သူအချင်းချင်းညဆက်ချိတ်ဆက်ဖို့အဲ့ဒါကဟုတ်တယ်အရေးကြီးဆုံးလို့ပဲပြောတယ်အဲ့တော့သူတို့ကဒီအတွက်အဆင့်အမျိုးမျိုးနော်အဆင့်အမျိုးမျိုးမှာဘက်ဆောင်ကဖြန့်ပြီးတော့ချိတ်ဆက်ရမယ်လို့ဆိုတယ်အဲ့ဒီအတွက်ပဲသူကဘာတွေလုပ်လဲဆိုတော့ဒီပညာရေးတို့ကျန်းမာရေးတို့အဲ့ဒီဟာတွေအပြန်အလှန်ပညာတော်သင်လွှတ်ထားတွေအပြန်အလှန်ယဉ်ကျေးမှုဖလှယ်တာတွေဒါတွေအများကြီးလုပ်နေပါတယ
်ဟုတ်ကဲ့ခင်ဗျာခုနကကျွန်တော်မြေသွားတဲ့အထက်မှာမြန်မာနိုင်ငံထဲမှာအခုမြေဆုံကိစ္စတွေကလည်းဖြစ်နေတဲ့အခါကျတော့မြေဆုံကိစ္စပေါ်မှာမကျေနပ်မှုတွေကတော်တော်လေးကြီးမားတဲ့အခါကျတော့တရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့မကျေနပ်တန်တွေလည်းကျွန်တော်တို့တော်တော်ကြားနေရပါတယ်ခင်ဗျာအဲ့တော့ဒါက BRI စီမံကိန်းတကယ်လှုပ်လာမယ်ဆိုရင်နောက်ရက်မှဖြစ်နိုင်ဘူးလား
hello
ဟုတ်ကဲ့ဆရာမကြားလားမသိကျွန်တော်ခုနပြောသွားလို့မြန်မာနိုင်ငံအတွင်းမှာဒီမြေဆုံပါဝင်တရုတ်ယင်းနှိမ့်နှံမှုတွေနဲ့ပတ်သက်လို့မကြေလည်မှုတွေကတော်များလေးကြားနေရတော့ဒါက BRI လုပ်ငန်းအတွက်သွားပြီးအနှောက်အယှက်မဖြစ်နိုင်ဘူးလားခင်ဗျာ
မဖြစ်နိုင်တာပေါ့ကျွန်မခုနပြောလို့ပဲ तू ကအဲ့လိုကိစ္စမျိုးကတရုတ်ပြည်မှာတရုတ်ပြည်အနေနဲ့ကကျမတို့ဗမာပြည်တနိုင်ငံနဲ့မဟုတ်ဘူးနိုင်ငံကြီးအများကြီးနဲ့ဖြစ်တာဟိုတနေ့ကအီဂျစ်ကတောင်းအီဂျစ်ကဟိုဆက်ယုံတယုံဖွင့်ပွဲမှာတောင်းမှာဖွင့်တဲ့တရုတ်သားမကပြောသွားသေးတယ်ဒီကိစ္စကို9နှစ်ကြာပြီးမှလုပ်ရတော့တာပဲတဲ့ဟုတ်တယ်သူတို့ကာလာတပိုင်းတလို့ပဲရှော့ပေးတာပဲခင်ဗျမလေးရှားကိစ္စလည်းကြားမှာပဲဒါမျိုးတွေကရှိပါတယ်ဗမာပြည်လည်းရှိမှာပါပဲသူတို့ပြန်ထင်းနေမှာပေါ့
ဟုတ်ကဲ့ခင်ဗျအဲ့တော့မြန်မာနိုင်ငံဘက်အနေနဲ့ပြောမယ်ဆိုရင် BRI စီမံကိန်းတွေကိုတကယ်တမ်းလုံလာမှုဆိုရင်မြန်မာနိုင်ငံဘက်ကပြင်ဆင်ထားတဲ့အချက်တွေဆရာမဘာများမြင်လဲခင်ဗျ။
အိုကျမတို့ကကျမတို့အတွက်ရတဲ့ရထိုက်တာတွေကိုသေချာသိဖို့လိုတယ်လေ။သေချာဟိုဘယ်လိုခေါ်မလဲ။သေချာစနစ်တကျရှာဖွေတတ်ဖို့လိုပါတယ
်။ဟုတ်ကဲ့အဲကျွန်တော်အဲ့အားနဲ့ပတ်သက်လို့ဒေါက်တာရံမျိုးသိန်းကိုပဲမေးချင်ပါတယ်ခင်ဗျ။လက်ရှိဒီ BRI လုံး BRI စီမံကိန်းတွေကပြောမယ်ဆိုနိုင်ငံပေါင်း100ကျော်ဆက်ဆက်ပြီးလုပ်နေတော့မြန်မာနိုင်ငံကလည်းပြောမယ်ဆိုရင်အခုအဲဒီဒေါက်ဆန်းစုကြည်ဒီကိစ္စအတွက်မှာတချို့ကိစ္စတွေလက်မှတ်ထိုးမယ်လို့လည်းသိရပါတယ်ခင်ဗျာအဲ့တော့ဖြစ်လာမှာပေါ့နော်ဖြစ်လာတော့မြန်မာနိုင်ငံဘက်ကပြင်ဆင်ဖို့လိုအပ်နေတဲ့အချက်တွေဒေါ်လာရေမျိုးသိမ်းပါရများမြင်ပါလေအ
ဲကျွန်တော်မြင်တာတော့လက်ရှိအဲဒီနိုင်ငံတော်ပြည်ကပုံပြီးတော့ဆန်းစုကြည်ဦးဆောင်တဲ့အစိုးရလေးပေါ့လေကျွန်တော်တို့ဒီ BRI ရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ပေါ့ကျွန်တော်တို့ CNN ရှိပေါ့ပြောပြမှာဒီစီးပွားရေးခြေကြံရတဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံချင်းချင်းလည်းပေါ့လေအမျှော်မြင်ရှိရှိအဲ့ဒီတိုင်းရှိနေဆိုင်ကနေလို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့လည်းဆိုတော့အဲ့အကြောင်းမလို့လည်းပဲမြန်မာတော်ကကျွန်တော်တို့ဘူးစကန်ကနေကျွန်တော်တို့အာကျွန်တော်တို့ချက်အဲ့ဒီတော့အခုလေးရနေပြီးတော့အခုနောက်ထပ်ပေါ့လေကျွန်တော်တို့ဒီနန္ဒမီရဲ့ချန်ဒိုမျိုးခွဲထွက်နေပေါ့ဇိုင်းပုံစံကျွန်တော်တို့ CMBC ပုံစံပြောတာတော့သိရပါတယ်။နောက်ပြီးတော့ကျွန်တော်အနေကတော့ဒီအဲဒီ DRC နိုင်ငံကြီးဟာဒီတရုတ်နိုင်ငံဘက်ကလည်းတောင်းပြောပါလေ
ဟိုသူနိုင်ကိုနိုင်ဖြစ်ရမယ်ပေါ့ဘုန်းကြီးဖြစ်ရတယ်နောက်တော့တရားနိုင်ရေးအစီအစဉ်လေးတွေမှာနှောင်ကျူးချိတ်ဆက်မှုရှိဘူးလို့သူတို့ကအဲ့တော့ကျွန်တော်ဆိုချင်တဲ့ပုံကဒီပြည်သက်ကြီးနိုင်ငံရေးကိုကောင်းတဲ့ပေါ်တဲ့နေရာမှာကျွန်တော်တို့နိုင်ငံရေးနိုင်ငံရေးအကြောင်းနဲ့အပြည့်ရင်းရင်းရင်းဖြစ်စဉ်တွေနဲ့အနှောင်ကျူးသဘောမျိုးချိတ်ဆက်နေမယ်ဆိုရင်လူလာချမှတ်ထားတဲ့မူဝါဒဒီနေ့ခင်ဗျားတို့ကြည့်လို့ဖြစ်ပါဦးကျွန်တော်အနေနဲ့ကတော့ဆွေးနွေးပါလေဒါပေမဲ့လက်ရှိအခြေအနေမှာကျွန်တော်တို့ပတ်သက်လေးပဲနော်ဟိုအချင်းတစ်ပိုင်းအလွတ်တော်ပိုင်းနောက်အရက်ဖက်အဖွဲ့အစည်းတွေအပိုင်းနောက်မီဒီယာတွေအပိုင်းကဖန်ကျင်ညီညီနဲ့နော်ကူးပေါင်းဆောင်ရွက်နိုင်လို့နော်လေးလာစောင့်ကြည့်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်ဥပမာပြားနိုင်မှုအကြောင်းပြုပြီးတော့ကျွန်တော်တို့နိုင်ငံတွင်းမှာအလုံးကိုင်ခွဲလန်းပြီးတိုင်းနဲ့တိုင်းနဲ့ချီပြီးရလာမယ်ဆိုရင်ဒါကကျွန်တော်တို့ပြည်သူတို့အတွက်ဒီအကျိုးပြုနိုင်တယ်လို့မြင်ပါတယ်။ဒါတို့ကလည်းတစ်ဖက်ကဟလာအဲ့ဒီရလာတဲ့အလုံးကိုင်ခွဲလိုက်တာနော်။ထိုက်တန်တဲ့ဒုက္ခလားသာတွေပြေးပြီးတော့နော်ထိုက်တန်တဲ့ကျန်းကျင်မှုတွေကိုဖလှယ်ပေးနိုင်တဲ့အခွင့်အမ်းမျိုးဖြစ်ဖို့တော့လိုအပ်ပါတယ်။ဒါကိုလည်းကျွန်တော်တို့အစိုးရရောစွတ်တော်ရောနောက်ရက်ဖက်အဖွဲ့အစည်းတွေရောသတင်းမီဒီယာတွေရောကစောင့်ကြည့်ပြီးပူးပေါင်းညှိနှိုင်းဆောင်ရွက်နိုင်လို့ကအရန်ကိုရေးကြည့်တယ်လို့ပြော
တယ်။ဟုတ်ကဲ့ကျွန်တော်ကိုရံမျိုးသိန်းကိုနောက်ဆုံးတစ်ခုပဲမေးချင်ပါတယ်။အခုမြန်မာနိုင်ငံကဒီ PIN စီမံကိန်းကပြောမဆိုနှစ်ရှည်စီမံကိန်းပါပဲ။ဒါပေမဲ့ဒီမြန်မာနိုင်ငံကဒီနှစ်ရှည်စီမံကိန်းမှာပဲပါဝင်ပြီးတော့ပူးတွဲဆောင်ရွက်နိုင်ဖို့အခြေအနေပြင်ဆင်ချက်ပေါ့နော်။ဆိုလိုတာကနိုင်ငံရေးရခင်းကျင်းနေဖြစ်မယ်မြန်မာနိုင်ငံမှာရှိတဲ့ဥပဒေပိုင်းဆိုင်ရာတွေဖြစ်မယ်မူဝါဒပိုင်းဆိုင်ရာဖြစ်မယ်အဲ့ဒါတွေက PIN အတွက်မြန်မာနိုင်ငံဟာလက်ရှိတခြားနိုင်ငံတွေရဲ့ဒဏ်တူအစဉ်သစ်ဖြစ်နေပြီလို့ယူဆပါလား။
အဲ့ဒီအစုံမစ်မှုပိုင်းမှာကျွန်တော်လည်းတိတ်တော့မသိကြဘူး။အဲတိုးတော့လည်းကျွန်တော်တို့ဘာကတော့လက်ရှိချိန်မှာကကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအခြေအနေကျွန်တော်တို့နိုင်ငံလက်ရှိကြုံတွေ့နေရတဲ့နိုင်ငံသားဆက်ဆံရေးအခြေအနေတော့ရင်းနှီးမြှုပ်နှံမှုဆိုင်တာအခြေအနေတွေကပြောမယ်ဆိုရင်ကျွန်တော်တို့ကဗီယာတိုင်းကိုမလွဲမသွေကျွန်တော်တို့ဟိုပြီးပေါင်းဆောင်ရွက်ရမယ့်အခြေအနေမှာရောက်နေတယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့မှာအားနည်းချက်ရှိမယ်လိုအပ်ချက်ရှိမယ်။အဲတိုးတော့လည်းတစ်ခါကအစိုးရရှုပ်ထုတ်နေကျွန်တော်တို့ဟိုတပ်မတော်အနေနဲ့ပေါ့လေ။ဟိုပြည်သူလူထုနဲ့နောက်ရက်ဖက်အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေနဲ့တကယ်ကြည့်လို့ပူးပေါင်းဆောင်ရွက်ပြီးတော့ပြည်ရင်းနေတာမှုရှိရှိတော့ယုံကြည်မှုရှိရှိတော့ဟိုဆောင်ရွက်နိုင်တယ်ဆိုရင်ကျွန်တော်တို့အချိန်လေးတချို့2019-2020အတွင်းမှာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဓာတ်ရိုက်လေးလိုက်အစီအစဉ်အချိန်ဆက်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဒေါက်တာလှကျော်စောနဲ့ဒေါက်တာရံမျိုးသိန်းနောက်ကျန်တဲ့သွားရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လေးလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကွင့်ပြပါအ
စီအစဉ်ဒီကိုတာညုံထုတ်လုပ်သူမဆုမွန်တို့ရဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့အင်္ဂါညထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမရှင်
နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေကိုချိုးဖောက်မှုဆွဲချက်နဲ့ထောင်နှံ9စီချမှတ်ခံထားရတဲ့ဗိုက်ဒယ်စတင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ယူကန်ကိုနေပြည်တော်တရားလွှတ်တော်ချုပ်ကဒီကနေ့ပယ်ချလိုက်ပါတယ်။ဒီလိုယူကန်ပယ်ချလိုက်တဲ့အပေါ်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာထူးဆန်းစစ်ဆေးရေးမှုရန်ရင်းလီပါဝင်လူ့ခွင့်ရေးဖွဲ့တွေကပြစ်တင်ဝေဖန်ပါတယ်။အမေရိကန်ပြည်ထောင်စုဒေါ်နယ်ထရန့်ဟာလာမယ့်ဇွန်လမှာနိုင်ငံတော်ခီးစဉ်ဖြစ်ပြည်ထောင်နိုင်ငံကိုသွားဖို့ရှိပြီးအဲလစ်ဘက်ပြည်မကြီးနဲ့ရောဝန်ကြီးချုပ်ထရီဇာမေးနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။သမ္မတနဲ့သမ္မတကတော်မယ်လနီယာထရမ့်တို့ဟာအဲလစ်ဘက်ပြည်မကြီးရဲ့ဖိတ်ကြားချက်နဲ့ယူကေနိုင်ငံကိုဇွန်လ3ရက်နေ့ကနေ9ရက်နေ့ထိသွားမယ်လို့သမ္မတအင်ဂျီရောထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အီရန်နိုင်ငံကနေယင်းနယ်ဝယ်ယူရနိုင်ငံတွေကိုတန်ခတ်အရေးယူမယ်။တန်ခတ်အရေးယူမှုချမှတ်မဲ့အမေရိကန်ရဲ့စုပစ်ချက်ကိုတရုတ်နိုင်ငံကဝေဖန်ပြစ်တင်လိုက်ပါတယ်။အဲဒီလို့ရဟာအရှိလေပိုင်းဒေသနဲ့နိုင်ငံကစွန့်အင်ဈေးကွက်မှာအခြေအနေပိုဆိုးလာစေလိမ့်မယ်လို့လည်းသတိပေးလိုက်ပါတယ်။အိန္ဒိယနိုင်ငံရဲ့အထူးထူးရုပ်ောက်ပွဲတတိယဆင်ကိုဒီကနေ့ကျင်းပတာမှာတန်ပေါင်းများစွာသောမဲဆန္ဒရှင်တွေနဲ့အတူဝန်ကြီးချုပ်နေရင်တော်မူလည်းမဲသွားပေးပါတယ်။အိန္ဒိယနိုင်ငံကပြည်내ပေါင်း73ပြည်နယ်နဲ့ဖက်ဒရယ်အစိုးရအုပ်ချုပ်တဲ့ဒေသ2ခုတို့ကမဲဆန္ဒရှင်ပေါင်း188တန်းအထိအားမဲဆန္ဒနေပေါင်း118ခုမှာရုပ်ောက်ပွဲဝင်ရောက်ရှင်နေကြတဲ့ကိုယ်စားလှယ်လောင်းတွေအတွက်မဲပေးနေကြတာပါခင်ဗျာ
။အင်္ဂါညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြောပြပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်ရှင်။အခုညထုတ်လွှင့်ပေးနေတဲ့9နိုင်ကနေ10နိုင်အထိအစည်းအဝေးအစအဆုံးကိုအသံလွှင့်ခြင်းပြီးပြီးချင်းည10နိုင်ကနေ17နိုင်အထိလိုင်းဒိုမီတာ16 kHz 1.835 လိုင်းဒိုမီတာ19 kHz 15113ညနဲ့လိုင်းဒိုမီတာ41 kHz 0353ညငါတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.